Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2006ခုနှစ်အောက်တိုဘာလ6ရက်ကြာတာရင်းညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00 AM ထိလိုင်းဒိုမီတာ24 25 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီညအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပ
ါမင်္ဂလာပါရှင်ကျမခင်ဆိုးဝင်းပါမက်သျူဟာရီကိန်းမုန်တိုင်းဟာတနာယီ128မိုင်နှုန်းနဲ့အခုဘာဟာမတ်စ်တွန်းစုကိုဝင်ရောက်တိုက်ခတ်နေပါပြီကုလသမဂ္ဂတွင်မှုချုပ်တဲ့အဖြစ်ပေါ်တူဂီဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတဲရက်စ်ကိုလုံခြုံရေးကောင်စီကထောက်ခံထားပြီးမကြခင်မဲခွဲဆုံးဖြတ်တော်မှာဖြစ်ပါတယ်အာဖရိကနဲ့အရှေ့လယ်ပိုင်းဒေသကလာတဲ့ဒုက္ခသည်တွေအရေးထိရောက်စွာကင်တယ်နိုင်ဖို့အတွက်နေကြားဆောင်ပူးပေါင်းဆောင်ရွက်ရေးအဖွဲ့အစည်းတစ်ချက်ကို EU ဥရောပသမဂ္ဂကဖွဲ့စည်းလိုက်ပါတယ်ဒီသတင်းတွေအပြင်ချားထူးကြတဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပြီးမှာပါရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှာတော်တာရှင်တွေနားဆင်ကြအမှာကအင်းဝအချုပ်ဆိုင်မှုနဲ့ပတ်သက်ပြီးလူခွင့်ကော်မရှင်အဖွဲ့ဝင်၄ဦးကိုနှုတ်ထွက်ခွင့်ပြုလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီး
။ဘာကြောင့်လဲဆိုတော့သူတို့လုပ်ဆောင်တဲ့အရေးကိစ္စကိုကြည့်မယ်ဆိုရင်ဒါကကျွန်တော်တို့ဒီစွမ်းရည်ပြည့်ဝမှုအ
ားလွတ်တော်ကထုတ်ပြချက်နဲ့ပတ်သက်ပြီးညီမကြီးမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောကြားချက်ပြည့်စုံကိုမကြခင်မှာနားဆင်ကြအမှာပါ။ဒါပြင်အတန်ချဲ့ဆက်ကျိုးကိုဆွဲဖြုတ်ပစ်ခဲ့တဲ့နိုင်ငံသားသားကိုထောင်တန်းချမှတ်လိုက်တဲ့သတင်းနဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေကိုလွှတ်တော်နှစ်ရက်ကအတည်ပြုလိုက်တဲ့အကြောင်းဆက်ရသတင်းတွေကိုခုညပိုင်းမှာပြောပြသွားဖို့ရှိပါတယ်ရှင်။အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်ဆိုးဝင်းနဲ့ကိုရန်နိုင်တို့ကကြီးညာပေးသွားမှာပါရှင်။
Atlantic သမုဒ္ဒရာတွေက Bahamas ကျွန်းစုမြောက်ပိုင်းကိုဒီကနေ့ဖြတ်တန်းတိုက်ခတ်လာတဲ့ Matthew Hurricane မုန်တိုင်းဟာအားကောင်းလာပြီး American ပြည်တော်စုအရှေ့တောင်ပိုင်း Florida ပြည်နယ်ကိုဥတီလာနေပြီလို့ American အမျိုးသား Hurricane သုတေသနကခန့်မှန်းထားပါတယ်။ Matthew မုန်တိုင်းဟာဒီကနေ့မနက်ပိုင်းမှာတနာယီ128မိုင်နှုန်းအထိအရှိန်ပြင်းလာပြီး Andros ကျွန်းနဲ့ Nassau ဒေသကိုဝင်ရောက်တိုက်ခတ်နေပါတယ်။ American Hurricaneမြူသားဟာရီကိန်းသုတေသနဌာနကလည်းခန့်မှန်းထားတာဖြစ်ပါတယ်ဒီမုန်တိုင်းဟာအန်ဒီယေပေးလောက်အောင်အင်အားပြင့်လာပြီးမွေးအချိန်၈လက်မှနီးပါးအထိရွာသွန်းနိုင်ပွဲရှိတယ်လို့လည်းသတိပေးချက်ထုတ်ပြန်ထားပါတယ်တောက်ကြနေကြရင်မက်သျူးမုန်တိုင်းဟာပြင်းအားအဆင့်၃ကနေ၄အထိတိုးလာနိုင်ပြီးအမေရိကန်ရှိပြည်ကမ်းခြေရှိဖလော်ရီဒါပြည်နယ်ကိုဒိုက်ရိုက်တိုက်ခတ်နိုင်တယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်ဒါကြောင့်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရစ်စ်ကော့ကဒီလိုသိရရှိရင်တမျှအန်ဒီယေများတဲ့အခြေအနေမျိုးမှာဘေးလွတ်ရာကိုအခုချက်ချင်းတင်းချောင်ကြဖို့ဆုံးဖြတ်ချက်ချကြပါရန်ကျင်းပတဲ့မနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်ဖလော်ရီဒါပြည်နယ်ကမ်းခြေတရွတ်မှာနေကြတဲ့လူဦးရေ2,000နီးပါးအနေနဲ့ကိုယ်ဆုံးဖြတ်ချက်နဲ့ကိုယ်ဒါမှမဟုတ်မရှိမနေရညွှန်ကြားချက်နဲ့ပဲဖြစ်ဖြစ်ဘေးလွတ်ရာကိုတင်းရှောင်ကြဖို့ဆော်ဩထားပါတယ်ရှင်
ဟေဒီနိုင်ငံမှာမက်သျူးဟာရီကိန်းမုန်တိုင်းဝင်တိုက်ခဲ့တာကြောင့်လာမယ့်တနင်္ဂနွေနေ့မှာကျင်းပဖို့ပြင်ဆင်ထားတဲ့ရွေးကောက်ပွဲကိုဖျက်သိမ်းလိုက်တယ်လို့ဟေဒီအာဏာပိုင်တွေကပေါ်ထုံးနေမှာကြေညာလိုက်ပါတယ်။မက်သျူးဟာရီကိန်းမုန်တိုင်းကြောင့်ဟေဒီနိုင်ငံကရွာတွေအတော်များများပြတ်စီးပြီးလူတွေသိမ်းနဲ့ချီပြီးအိုးမဲအိမ်မဲဖြစ်ခဲ့ကြပါတယ်။ဟေဒီနိုင်ငံမှာဒီမတိုင်ခင်ရွေးကောက်ပွဲကျင်းပဖို့နောက်ဆုံးအချိန်လုခဲ့တာကတော့2015တုန်းကဖြစ်ပြီးတော့အဲဒီတုန်းကလည်းအကြမ်းဖက်မှုတွေမဲမတမာမှုတွေကြောင့်ရွေးကောက်ပွဲကိုဖျက်သိမ်းခဲ့ရပါတယ်။ပြင်းအဆင်လေးရှိတဲ့ဟာရီကိန်းမုန်တိုင်းကြီးဟေဒီနိုင်ငံကိုဝင်ရောက်တိုက်ခတ်ပြီးတဲ့နောက်ရွေးကောက်ပွဲဖြတ်သိမ်းဖို့ဗိုလ်ထုနေ့ကကြေညာချက်ကိုဟေဒီနိုင်ငံသားအတော်များများကလည်းမျှော်လင့်ထားပြီးသားဖြစ်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲအသစ်ကျင်းပမဲ့ရက်ကိုမတက်မတ်ခဲ့တဲ့အပေါ်မှာဟေဒီနိုင်ငံသားတချို့ကအစိုးရအဖော်မှာဝေဖန်ခဲ့ကြပါတယ်။ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်တွေရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ပြီးရွေးကောက်ပွဲကိုဘယ်နေ့မှပြန်ပြီးကျင်းပသွားမယ်ဆိုတာကိုလာမယ့်ဗိုလ်ထုနေ့ကျရင်ကျင်းပမယ်လို့ဟေဒီယာယီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌလက်ဖိုးဘာလင်ဂါကပြောပါတယ်မုန်တိုင်းနဲ့ခံလိုက်ရတဲ့သူတွေနဲ့ကျွန်တော်တို့အတူရှိနေပြီးတော့အဲ့ဒီလူတွေကိုရွေးကောက်ပွဲလုပ်ငန်းစဉ်မှာခြံထားသွားမှာမဟုတ်ဘူးလို့လည်းသူကပြောပါတယ်ဒါပြင်ဟေဒီနိုင်ငံနေနဲ့အဲ့ဒီမုန်တိုင်းတန်တင်းတဲ့သူတွေကိုဦးစားပေးလုပ်သွားဖို့တာဝန်ရှိတယ်လို့ယူဆထားကြောင်းသူကပြောပါတယ်ခင်ဗျာ
မကြခင်တာဝန်သက်တမ်းကုံဆုံးတော့မယ်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းရဲ့နေရာမှာနောက်တက်လာမယ့်အတွင်းမှုချုပ်တစ်ဘသူဘဲဝါဖြစ်မယ်ဆိုတာတရားဝင်မဲခွဲမဆုံးဖြတ်ရသေးပေမဲ့လို့လုံခြုံရေးကောင်စီမှာတော့ပေါ်တူဂီနိုင်ငံဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတဲရက်စ်ကိုရွေးချယ်ထားပါပြီကုလသမဂ္ဂဆိုင်ရာရုရှားအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဗစ်တလီချော့ကင်းကတော့အဖွဲ့ဝင်နိုင်ငံတွေကြား6ကြိမ်သဘောထားကောက်ယူခဲ့ပြီးတဲ့နောက်လုံခြုံရေးကောင်စီကထောက်ခံတဲ့အတွင်းမှုချုပ်တစ်ဟာအန်တိုနီယိုဂူတဲရက်စ်ဖြစ်ပြီးတော့ဒီကနေ့မနေ့10နာရီမှာတရားဝင်မဲခွဲဆုံးဖြတ်လိုက်မယ်လို့မနေ့ကပြောဆိုထားပါတယ် လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကြားဗုဒ္ဓဟူးနေ့ကသဘောထားကောက်ယူခဲ့ရမှာဝိုင်းရင်နိုင်ငံရေးသမားလည်းဖြစ်တန်တမန်တဦးလည်းဖြစ်သူမစ္စတာဂူရေရက်စ်ကိုအများစုကထောက်ခံမဲပေးခဲ့ကြတာဖြစ်ပါတယ်အသက်69နှစ်အရွယ်မစ္စတာဂူရေရက်စ်ဟာ1992ခုနှစ်ကနေ2002ခုနှစ်အထိပေါ်တူဂီနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2005ခုနှစ်ကနေ2015ခုနှစ်အထိဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကိုဦးဆောင်ခဲ့ပါတယ်ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုဖြည့်ရှင်းဆောင်ရွက်နိုင်တဲ့အခြေအနေတွေကိုသူ့အနေနဲ့စ조사ဖန်တီးပေးချင်တာကြောင့်ကုလသမဂ္ဂအဖွဲ့ကြီးရဲ့အကြီးအမားဆုံးတာဝန်ထမ်းဆောင်ခွင့်ရဖို့သူရှင်းပြန်အရေးခံခဲ့တာဖြစ်တယ်လို့ Mr. Guterres က VOA ကိုပြောပါတယ်ကုလသမဂ္ဂတွေးမှုချုပ်အဖြစ်တရားဝင်အရေးခံခဲ့ရမယ်ဆိုရင်တော့သူဟာ2019ခုနှစ်ဇန်နဝါရီလကစလို့နောက်ထပ်5နှစ်သက်တမ်းတာဝန်ယူရမှာဖြစ်ပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကွန်ဒုစ်မြို့မှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်လူတောင်းနဲ့ချီပြီးသူတို့ရဲ့နေအိမ်တွေကနေကိုလိုယုံပြေးနေရတဲ့ချိန်ထဲမှာပဲအဲ့ဒီမှာပိတ်မိနေတဲ့ရဲသားတွေရဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေအလင်းမြန်ဆိုးဝါးလာနေတဲ့အပေါ်မှာအထူးပဲစိုးရိမ်မိတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်အခုသတင်းပတ်အစောပိုင်းမှာတာလီဘန်သဘုံတွေကအဲ့ဒီမြို့ကိုဝိုင်းတိုက်ခဲ့ပြီးတဲ့နောက်အရေးပါလာတဲ့ကွန်ဒုစ်ခရိုင်ရဲ့မြို့တော်ကိုထိန်းချုပ်နိုင်ဖို့အတွက်တလန်းဝင်တလန်းထွက်နဲ့တိုက်ပွဲတွေ၄ရက်ဆက်တိုက်ဖြစ်နေကြတာပါအမေရိကန်တပ်တွေရဲ့လေကြောင်းပစ်ကူတွေနဲ့ဒူအာဖဂန်တပ်တွေကသဘုံတွေကိုသူတို့တပ်ဆွဲထားတဲ့နေရာတွေကနေဖယ်ရှားနိုင်ဖို့အတွက်ထိုးစစ်တွေဆင်နေပြီးတော့အဲ့ဒီထိုးစစ်တွေအတွင်းမှာအရဲသားတွေထိခိုက်မှုမရှိအောင်တတိထားပြီးလှုပ်ဆောင်နေတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်တာလီဘန်တွေဟာအရဲသားတွေရဲ့နေအိမ်တွေကိုအကာအကွယ်ယူပြီးတိုက်နေတယ်လို့အာဖဂန်တာဝန်ရှိသူတွေကလည်းစွပ်စွဲပါတယ်ဒါပြင်ကွန်ဒုစ်အလယ်ပိုင်းမှာလည်းတိုက်ပွဲတွေဖြစ်နေတယ်လို့သိရပါတယ်အာဖဂန်တပ်တွေနဲ့တာလီဘန်သဘုံတွေနှစ်ဖက်စလုံးမှာထိခိုက်ဒဏ်ရာသေဆုံးသူအများကြီးရှိတယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲအရဲသားတွေလည်းဒါဇင်နဲ့ချီပြီးထိခိုက်ဒဏ်ရာသေဆုံးတာတွေရှိနေပါတယ်ဒါပေမဲ့လည်းကွန်ဒုစ်မြို့နဲ့အဆက်အသွယ်တွေပြတ်တောက်နေတာကြောင့်ဘလောက်ထိရှိတယ်ဆိုတာကိုတော့အတိအကျမသိရသေးပဲဖြစ်နေပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
American တန်ရဲ့ကြာတာပရင်းနဲ့ညာချမ်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရှင်။ EU ဥရောပသမဂ္ဂအနေနဲ့အရှေ့အလယ်ပိုင်းဒေသနဲ့အာဖရိကကနေအလုံးရင်းဝင်ရောက်လာတဲ့ဒုက္ခသည်တွေအရေးကင်တွယ်ဖို့နဲ့နေဆက်ဒေသကင်းလည်နိုင်ဖို့အတွက်နေဆက်ဒေသနဲ့ကမ်းခြေဆောင်ပူးပေါင်းဆောင်ရွက်ရေးအဖွဲ့တရက်ကိုဖွဲ့စည်းလိုက်ပြီလို့ဒီကနေ့ကြီးညာလိုက်ပါတယ်။အခုအသစ်ဖွဲ့စည်းလိုက်တဲ့အဖွဲ့အနေနဲ့အဖွဲ့ဝင်28နိုင်ငံပါဝင်တဲ့EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့တီးခြားနယ်ခြားဆောင်ရဲတပ်ဖွဲ့တွေအကြားပူးပေါင်းဆောင်ရွက်နိုင်မှာဖြစ်တဲ့အတွက် EU နယ်စပ်ဒေသလုံခြုံရေးကို NDA ပေးနိုင်တဲ့ချိန်ချမှုအလားအလာသတင်းချက်လက်တွေကိုအမြန်ဆုံးဖလှယ်နိုင်ကြမှာဖြစ်တယ်လို့ဥရောပကော်မရှင်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ရှေ့ပြောင်းလာသူများဆိုင်ရာEU ဥရောပသမဂ္ဂမဟာမင်းကြီးဒီမီထရစ်အာဗရာမိုပိုလစ်ကဒီလိုပူးပေါင်းဆောင်ရွက်နိုင်ခဲ့ပြီးအဖွဲ့ဖွဲ့နိုင်ခဲ့တာဟာ27ရာစုစိန်ခေါ်မှုတွေဖြစ်တဲ့လုံခြုံရေးနဲ့ဒုက္ခသည်အရေးကင်တွယ်ဖို့လိုအပ်နေတဲ့ EU ရဲ့ဆောင်ရွက်ချက်ဖြစ်ပါတယ်လို့ပြောဆိုပါတယ်။လာမယ့်6လအတွင်း EU စုပေါင်းကမ်းခြေဆောင်တပ်ဖွဲ့ဝင်ဥယျာဉ် 1500 အမြဲတမ်းအရန်ထားရှိပြီးတော့2019ခုနှစ် March လမှာလုပ်ငန်းတွေစတင်နိုင်ဖို့ရည်မှန်းထားပါတယ် EU အနေနဲ့မနှစ်ကတစ်နှစ်ထဲမှာပဲဒုက္ခသည်တွေတဲကနေနိုင်ငံရေးခိုလုံခွင့်တောင်းခံသူတက်တန်းခွဲကိုလက်ခံခဲ့ပြီးဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်မှာဗုဒ္ဓဟူးနေ့ကလင်းတစင်းစတင်ပြန်တန်းခင်မှာလင်းပေါ်မှာပါလာတဲ့ Samsung တယ်လီဖုန်းအစ်စ်တစ်လုံးမီးလောင်ခဲ့တာကြောင့်လင်းပေါ်မှာပါလာတဲ့သူတွေကိုဘေးလွတ်ရာကိုရွှေ့ပေးခဲ့ရပါတယ်။ Galaxy Note 7 ဖုန်းတွေအားလုံးကိုပြန်အပ်ဖို့ Samsung ကုမ္ပဏီကမကြာသေးခင်ကပြောလိုက်ပြီးတဲ့နောက် Galaxy Note 7 လက်ကင်ဖုန်းအစ်စ်တွေထပ်ထုတ်လိုက်တာဖြစ်ပြီးတော့အသုံးပြုဖို့အတွက်စိတ်ချရတယ်လို့လည်းကုမ္ပဏီကယူဆထားတာဖြစ်ပါတယ်။တယ်လီဖုန်းဘာကြောင့်မီးလောင်လဲဆိုတာကိုသိနိုင်ဖို့အတွက်အဲ့ဒီဖုန်းကိုပြန်ရအောင်အာနာပိုင်းဒီ Southwest လေကြောင်းလိုင်းတာဝန်ရှိသူတွေနဲ့အတူလှုပ်ဆောင်နေတယ်လို့ Samsung ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။တယ်လီဖုန်းကိုစစ်ဆေးကြည့်ရှုပြီးတာနဲ့ဘာကြောင့်ဖြစ်တာလဲဆိုတာကိုကျွန်တော်တို့ထပ်ပြီးပြောသွားနိုင်မှာဖြစ်တယ်လို့လည်းကုမ္ပဏီကပြောပါတယ်။ Sarah Green ဆိုသူအမျိုးသမီးကအဲ့ဒီဖုန်းဟာသူမခင်မွန် Brian ရဲ့ဖုန်းဖြစ်တယ်လို့ Louisville မြို့ The Courier Journal ကိုပြောပါတယ်လင်းကမထွက်ခင်ကိမှရထားတဲ့အချိန်မှာဖုန်းကိုပိတ်ထားပေမဲ့ဖုန်းကနေမိခိုးတွေထွက်ပြီးအချက်ပေးစံတွေထွက်လာတာဖြစ်တယ်လို့လည်း Miss Green ကပြောပါတယ် Galaxy Note 7 ဖုန်းဒါဇင်နဲ့ချီပြီးဘက်ထရီအရန်ပူတဲ့ပြဿနာတွေရှိတယ်လို့သတင်းတွေထွက်ပြီးတဲ့နောက် Samsung ကပြီးခဲ့တဲ့ September လမှာ Galaxy Note 7 ဖုန်းတွေကိုကုမ္ပဏီကိုပြန်အပ်ဖို့သဘောတူခဲ့တာဖြစ်ပါတယ် သူမခင်မိုးရဲ့ဖုန်းကိုပြန်အပ်ဖို့အကြောင်းကြားခဲ့ပြီးလွန်ခဲ့တဲ့နှစ်ပတ်လောက်ကလည်းဖုန်းအသစ်တစ်လုံးရခဲ့တယ်လို့ Green ကပြောပါတယ်။ဒါပေမဲ့ကုမ္ပဏီကတော့အခုမီးလောင်တဲ့ဖုန်းဟာ Bell Model ဆိုတာအတီမပြုတ်နိုင်သေးဘူးလို့ဆိုပါတယ်။လေကြောင်းလိုင်းတွေကတော့မီးခိုးပြဿနာတွေကြောင့် Samsung ဖုန်းတွေကိုလေထဲမှာအသုံးမပြုဘူးနဲ့ပြီးတော့ခီးသွွားအိတ်တွေထဲမှာမထည့်ဖို့လည်းသတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
Ethiopia နိုင်ငံမှာဆန္ဒပြသူတွေကကားကိုခင်းနဲ့ပတ်ခဲ့တဲ့အတွက်အဲ့ဒီကားမှာစီးနင်းလိုက်ပါလာသူ American သုတေသီတဦးသေဆုံးခဲ့ရတယ်လို့ California တက္ကသိုလ်တာဝန်ရှိသူတွေကအတည်ပြုပြောဆိုလိုက်ပါတယ်။ American ပြည်ထောင်စု California တက္ကသိုလ်ရုက္ခဗေဒဌာနကပါရဂူဘွဲ့လွန်သုတေသူ Sharon Gray သေဆုံးခဲ့တာဖြစ်ပါတယ်။ Sharon Gray ဟာသုတေသနဆိုင်ရာအစည်းအဝေးတက်ရောက်ဖို့အတွက် Ethiopia နိုင်ငံကိုရောက်ရှိနေစဉ်မြို့တော် Addis Ababa ရဲ့အပြင်ဘက်အင်္ဂါနေ့ကကားနဲ့ခရီးထွက်ခဲ့ရမှာဆန္ဒပြသူတွေခင်းနဲ့ပောက်တာနဲ့ကြုံခဲ့ရတာဖြစ်ပါတယ်။Sharon Gray ဟာ California တက္ကသိုလ်မှာ2013ခုနှစ်ကအလုပ်ဝင်ခဲ့တာဖြစ်တယ်လို့တက္ကသိုလ်ပြောခွင့်ရသူ Andy Fell ကပြောပါတယ်။ Ethiopia နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေရှိပေမဲ့လို့လည်းအကြမ်းဖက်တဲ့အထိတော်ဖြစ်လေဖြစ်တာမရှိပါဘူး။ဒါပေမဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဘာသာရေးပွဲတော်တစ်ခုအတွင်းလူတွေကြိတ်ကြိတ်တို့ရိုးရိုးသေးသေးဖြစ်ရာကရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေရုံးရင်းဆန်ခတ်ဖြစ်ခဲ့ပြီးလူ55ယောက်သေဆုံးခဲ့ရပါတယ်။2015ခုနိုဝင်ဘာလကစပြီးအစိုးရစန့်ကျင်ဆန္ဒပြပွဲတွေမှာရုံးရင်းဆန်ခတ်မှုတွေအတွင်းလူရာနဲ့ချီသေဆုံးခဲ့ပြီး Sharon Gray ကတော့ပထမဆုံးသေဆုံးရတဲ့နိုင်ငံခြားသားဖြစ်ပါတယ်ရှင်
။မလေးရှားနိုင်ငံမှာလူအများရှိမဖွဲ့မရပြုမှုမှုနဲ့ဆွဆွဲခံထားတဲ့ Australia နိုင်ငံသား6ယောက်ကိုဒီကနေ့တရားရုံးထုတ်ချိန်မှာတော့သူတို့ပေါ်ဆွဆွဲချက်တွေကိုပြန်ရုပ်သိမ်းပေးလိုက်ပါတယ်။အဲ့ဒီ Australia နိုင်ငံသား6ယောက်ကသူတို့အပြုမှုတွေဟာလက်ခံနိုင်စရာမရှိဘူးဆိုတာကိုနားလည်သဘောပေါက်ပြီးတော့တောင်းပန်ခဲ့တယ်လို့လည်းသူတို့တဲကတဦးရဲ့ဖခင်ဖြစ်သူ John Walker ကသတင်းတောက်တွေကိုပြောပါတယ်။ဆွဆွဲခံထားသူတဦးဖြစ်တဲ့ Jack Walker ဟာ Australia ကာကွယ်ရေးပစ္စည်းထုတ်ကုန်ဝန်ကြီး Chris Pine ရဲ့အတိုင်ပင်ခံတဦးပါ။သူတို့ကိုဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကဩစတြေးလျနိုင်ငံကိုစားပြုပြိုင်ကားမောင်းသူဒန်နီယယ်ရစီယာတို့အနိုင်ရပြီးတဲ့နောက်ပွဲကြီးပရိသတ်ထောင်ထဲချီရှိတဲ့စစ်ပန်းကားပြိုင်ကွင်းထဲမှာမလေးရှားအလံပုံနဲ့ရေကူးပေါင်းပြီးဒိုးတွေဝတ်ပြီးကခုံခဲ့ကြပြီးတဲ့နောက်မှာဖမ်းဆီးခံခဲ့ရတာပါသူတို့ဟာငြင်းကြဲတဲ့အခြေအနေကိုပြပြစေပြီးလူလူရှေ့မဖွဲ့မရလုပ်ပြီးစော်ကားအနောက်ရှက်ပြုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးတာကိုခံခဲ့ရပါတယ်တကယ်လို့ပြစ်ရှိတယ်လို့ဆုံးဖြတ်ခဲ့တော့ထောင်ဒဏ်နှစ်ဒါမှမဟုတ်ဒဏ်ကြေးငွေဒါမှမဟုတ်ဒဏ်ကြေးငွေနဲ့ထောင်ဒဏ်တစ်ခုလုံးကိုကြာခံရနိုင်တာပါဒါပေမဲ့ဒီကနေ့သူတို့ဘက်ကတောင်းပန်တာနဲ့အတူတရားရုံးကလည်းအမှုကိုပြန်လည်ရုပ်သိမ်းပေးလိုက်တာဖြစ်ပါတယ်ခင်ဗျာ
Talking ဆိုဝင်းနဲ့ကိုရန်နိုင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့အင်းဝါအချုပ်ဆိုင်အမှုနဲ့ဆက်ဆက်နေတဲ့လူအခွင့်အရေးကော်မရှင်အဖွဲ့ကအဖွဲ့ဝင်၄ဦးကိုနှုတ်ထွက်ခွင့်ပြုလိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ရန်ကုန်မြို့ကအင်းဝါအချုပ်ဆိုင်မှာအင်ကူမင်းကလေး၂ဦးနှင်းပတ်နှိပ်စက်ခံရမှုကိုလိုက်ပါဆောင်ရွက်ရမှာပြက်ခွက်ခဲ့တယ်လို့ဆွဆွဲခံခဲ့ရတဲ့မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်အဖွဲ့ဝင်လေးဦးကိုနိုင်ငံတော်သမ္မတရုံးကနှုတ်ထွက်ခွင့်ပြုလိုက်ပါတယ်။ကော်မရှင်တာဝန်ရှိသူတချို့ကိုအရေးယူပေးဖို့လွတ်တော်နဲ့လူအခွင့်အရေးလှုပ်ရှားသူတွေကတိုက်တွန်းပြောဆိုတဲ့နေထွက်ပေါ်လာခဲ့ပြီးနောက်ပိုင်းမှာပဲအခုလိုအစိုးရကနှုတ်ထွက်ခွင့်ပြုလိုက်တာပါ။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ရန်ကုန်ကနေသတင်းပေးပို့ထားတာကိုနားဆင်ပါရှင်။
ရန်ကုန်မြို့အင်းဝါအချုပ်ဆိုင်မှာအင်ကူမင်းကလေးနူးညှဉ်းပန်းနှိပ်စက်ခံမှုကိုလိုက်ပါဆောင်ရမှာပြက်ကွက်ခဲ့တယ်လို့ဆွဆွဲခံခဲ့ရတဲ့မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ဖွဲ့ဝင်၄ဦးကိုနိုင်ငံတော်တမန်ရုံးကနှုတ်ထွက်ခွင့်ပြုလိုက်ပါတယ်။တမန်ရုံးရဲ့ကြေညာချက်မှာတော့အင်ကူမင်းကလေးနူးညှဉ်းပန်းနှိပ်စက်ခံမှုကိုညှိနှိုင်းဆောင်ရွက်ပေးရမှာပါဝင်ခဲ့ကြတဲ့လူတွေဖြစ်တဲ့ဦးဇော်ဝင်းဒေါက်တာညံစောဒေါက်တာဒေါ်တန်းနှွဲ့နဲ့ဒေါ်မြတ်မြတ်တို့ကိုမိမိသဘောဆန္ဒလျောက်နှုတ်ထွက်ခွင့်ပြုတဲ့အကြောင်းကိုဒီကနေ့အောက်တိုဘာ6ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့သမ္မတရုံးကြီးညာချက်မှာဖော်ပြထားပါတယ်။တစ်ဖက်မှာလည်းလူ့ခွင့်ရေးလှုပ်ရှားသူတွေဟာထုတ်ပြန်ချက်သည်သဘောရပျော်ပြောင်းနေတဲ့အကြောင်းဝေဖန်မှုတွေရှိနေတယ်လို့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးပြည်သူကလွတ်တော်ကကျင်းနေမှာမဟုတ်တဲ့အကြောင်းထောက်ပြကြပါတယ်။ဒါနဲ့ပတ်သက်လို့ညီမြချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပါတယ
်။ဟုတ်ကဲ့ပြည်သူလူထုကလွတ်တော်ကတော့ကျင်းနေမှာမဟုတ်ဘူးကြာ။ပါတောင်းလဲဆိုတော့လွတ်တော်ကကျွန်တော်တို့ကအရေးယူဖို့အတွက်ထိုက်တင်တော့အရေးယူဖို့အတွက်သူတောင်းဆိုတာ။ပါတောင်းလဲဆိုတော့သူတို့လုပ်ဆောင်မဲ့အရက်ပိတ်ဆောက်ကြည့်မယ်ဆိုရင်ဒါကကျွန်တော်တို့ဒီစွမ်းရည်ပြေဝမှုအားနည်းနေတာ။လုပ်တင်နဲ့လုပ်ခိုက်ကိုမလုပ်တာဖြစ်တဲ့အတွက်ဒါပေါ်ရုံမှုဆိုတဲ့သဘောမျိုးဖြစ်တယ်။အဲ့တော့ဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့ကဒီတရားရေးရာကိုအရေးယူခြင်းနဲ့ဆန္ဒတွေကျွန်တော်တို့ပါတယ်။အရင်လည်းပြောပါတယ်။အဲ့တော့ဒီထဲမှာကျွန်တော်တို့အကောင်းဆုံးအနေနဲ့သူတို့နဲ့အဖြစ်နိုင်ဆုံးဒါကိုနှုတ်ထွက်ခွင့်ပြုပြီးတော့ဒါကိုပဲပြစ်ဒဏ်အနေနဲ့လောက်ဆောင်မယ်ဆိုပြီးတော့ပုံစံမျိုးသွားထားတယ်လို့ပဲကျွန်တော်ယူဆပါတယ်။
အင်းဝါအချုပ်ဆိုင်ကအင်ကူမင်းကလေးနှုတ်ညှစ်မှတ်နှိပ်စက်ခံမှုကိုစတင်ဖော်ထုတ်ရေးသားခဲ့တဲ့မြန်မာနောင်သတင်းဌာနကကိုဆွေဝင်းကတော့ လူခွင့်ရေးကော်မရှင်အဖွဲ့ဝင်တွေပေါ်အရေးယူမှုဟာပျော်ပြောင်းလွန်းနေလို့ထင်ရပေမဲ့အခုလိုကုပြောင်းကာလမှာအစိုးရတည်းရဲ့တိမ်မွေးတဲ့ဖြည့်ရှိမှုတည်းရဲ့ဖြစ်တယ်လို့ပြောပါတယ
်ဒါအင်မတန်ပျော်ပြောင်းညင်သာတဲ့အစိုးရရဲ့အရေးယူမှုလို့ကျွန်တော်တို့ပြောလို့ရပါတယ်ခင်ဗျာရုတ်တရက်ကြည့်မယ်ဆိုလို့ရှိရင်တော့ဒါအင်မတန်ပျော်ပြောင်းနေလူအပ်တလောက်ကိုမလုပ်ဘူးလို့ထင်နေစရာရှိနေတယ်လေတစ်ဖက်မှာလည်းပဲကျွန်တော်တို့ဟာဒီနိုင်ငံရေးအကူပြောင်းအခြေအနေမှာလူဟောင်းလူသစ်တော့ဒီလိုသဘောထားရဲ့အားလုံးနဲ့ဆောင်ရွက်နေရခါမလို့ဒါပြောကောင်းတယ်ဆိုတော့ဒါတိမ်မွေးတဲ့လုပ်ရတစ်ခုလိုပဲကျွန်တော်မှတ်ချက်ပြုပေးနိုင်ပါတယ်ခင်ဗျာ
အင်ကူမိန်ကလေးနှစ်ဦးကိုညှဉ်းပန်းနှိပ်စက်ခဲ့တဲ့အင်ဝါအဲ့ချုပ်ဆိုင်မိသားစု6ယောက်ကိုလူကုန်ကူးမှုဥပဒေနဲ့တရားစွဲဆိုထားပါတယ်ကိုရင်ငါချွေးနဲ့ထိညှဉ်းပန်းနှိပ်စက်ခံခဲ့ရတဲ့အင်ကူမိန်ကလေးငယ်နှစ်ဦးအမှုကိုရော်ကြေးပေးပြီးညှိနှိုင်းဖြေရှင်းစေခဲ့တဲ့လူခွင့်ရေးကော်မရှင်အဖွဲ့ဝင်ချုပ်ကိုထိထိရောက်ရောက်အေးအေးယူဖို့လဲလွှတ်တော်မတ်တွေကအစိုးရကိုတိုက်တွန်းခဲ့တာလည်းရှိပါတယ်
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။သောတာရှင်များရှင်ခုတစ်ခါမှာတော့အတန်62ကိုဖြုတ်လိုက်တဲ့နိုင်ငံသားကိုပြစ်ဒဏ်ချမှတ်လိုက်ပြီဆိုတဲ့သတင်းကိုပြောပြပေးပါမယ်။မန္တလေးမြို့မဟာအောင်မြင်မြို့နယ်အတွင်းမှာဓမာယုံတစ်ခုကဝိရွတ်နေချိန်မှာအတန်ချက်စကြိုးတွေကိုဆွဲဖြုတ်ပစ်ခဲ့တဲ့နယ်သာလန်နိုင်ငံသားကဘာလက်ခီးတွေကိုဘာသာသာသနာရေးဆိုင်ရာအစုအဝေးကိုနှောက်ယှက်တဲ့ပုံမှာ296အရာကျူးလွန်တဲ့အကြောင်းထင်ရှားတဲ့အတွက်ထောင်ဒဏ်3လနဲ့ဗီဇာစီကံဖောက်ဖျက်မှုအတွက်ငွေဒဏ်3000ချမှတ်လိုက်ပါတယ်ဒီသတင်းပြည်စုံကို VOA မြန်မာပိုင်းကမတ်မေခါကပေးပို့ထားတာကိုနားဆင်ပါရှင်
မဟာအောင်မြေမြို့နယ်တရားရုံးကအခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ညမှာမဟာအောင်မြေမြို့နယ်မှာရှိနေတဲ့ဓမာယုံအတွင်းဝင်ရောက်ပြီးဓမက်ဆက်ကြရွတ်ဆိုရာမှာအုံပြုတဲ့အတန်ချဲ့ဆက်ကျိုးတွေကိုဆွဲဖြုတ်ခဲ့တာကြောင့်ဒီနယ်သာလန်နိုင်ငံသားကိုအခုလိုအရေးယူခဲ့တာဖြစ်ပါတယ်။ပရိတ်ရွတ်ဖက်နေစဉ်ဓမာယုံနဲ့မြနေချင်းဆိုင်မှာရှိနေတဲ့ဟိုတယ်မှာတဲခုံနေတဲ့ဒီနယ်ရေးသားလန်နိုင်ငံသားဟာစုညံနေလို့ဆိုကဒီအတန်ချဲ့ဆက်တွေကိုဝင်ရောက်ဖြုတ်ပစ်ခဲ့တာဖြစ်ပါတယ်။သူကိုအလौတမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကဗုဒ္ဓဘာသာနဲ့ရိုးရာဓလေ့ထုံးစံကိုနှောက်ယှက်ခြင်းမပြုရဆိုတဲ့ပြည်ဝင်ခွင့်ပါဗီဇာစီကံချိုးဖောက်မှုနဲ့တရားစွဲဆိုခဲ့တယ်လို့ဓမာယုံဝိရုအသင်းခေါင်းဆောင်မှလည်းသာသနာညှို့နှွမ်းစီမှုပုံမှန်295နဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။မူလကသာသနာညှို့နှွမ်းစီမှုပုံမှန်295နဲ့စွဲချက်တင်ခဲ့ပြီးမယ်ကိုယ်ဝေရာဘာသာသာသနာကိုစော်ကားလိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာမဟုတ်ကြောင်းစစ်ဆေးပေါ်ပေါက်ခဲ့တဲ့အတွက်ဘာသာသာသနာဆိုင်ရာအစုအဝေးကိုနှောက်ယှက်တဲ့အပေါ်မှာအရေးယူတဲ့ပုံမှာ296နဲ့ပဲအရေးယူဆောင်ရွက်ခဲ့တာဖြစ်ပါတယ်။ရာဇသက်ကြီးပုံမှာ296ရာထောင်နှံ3လကိုမန္တလေးအိုးဘိုအကျဉ်းတောင်မှာကြာခံရမှာဖြစ်ပါတယ်။လာဝကအဥပဒေ731အရာကတော့ဒဏ်ငွေ3000ကိုဆက်လက်ကြာခံရမှာဖြစ်တယ်လို့အမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဦးနေ့အမှုကြားနာချိန်မှာတော့မစ္စတာကလက်ကမြန်မာနိုင်ငံရဲ့ဘာသာရေးနဲ့ရိုးရာယဉ်ကျေးမှုတို့ကိုနှောက်ယှက်ရန်တမင်ရွယ်ပြုလုပ်ခဲ့တာမဟုတ်ကြောင်းအဆောက်အုံကိုလည်းဘာသာရေးဆိုင်ရာအဆောက်အုံတစ်ခုအနေနဲ့မတိခဲ့ဘူးလို့ရုံးတော်မှာထွက်ဆိုခဲ့ပါတယ်။မစ္စတာကလက်ဟာဗုဒ္ဓဘာသာကိုအသေးဖြတ်မှုအတွက်တရားစွဲခံရတဲ့ပထမဆုံးနိုင်ငံခြားသားတော့မဟုတ်သေးပါဘူး။ပြီးခဲ့တဲ့နှစ်ကဘာန်မန်နေဂျာတဦးဖြစ်တဲ့မစ္စတာဖီလစ်ဆိုသူကသူ့ဘာကြောင်ညာမှာဗုဒ္ဓရုပ်ပုံကို DJ နှစ်ချက်တက်ဆင်ထားတဲ့ဓာတ်ပုံကို Facebook စာမျက်နှာမှာဖြန့်မွေခဲ့တဲ့အတွက်လည်းအရေးယူခံခဲ့ရတာရှိခဲ့ပါပါတယ်။မစ္စတာကလက်အေးအေးယူခံခဲ့ရတဲ့အပေါ်မှာတရားခွင်မှာတွားရောက်လေ့လာခဲ့တဲ့မန္တလေးမြို့ကဦးအေးလွင်ကတော့အမှုစီမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျာ။သာ
သနာရေးကိုကသက်သက်သိရလည်းမရှိဘူး။ပြည်သူတွေသက်သိရလည်းမရှိဘူး။အဲ့ဒီအတွက်ကြောင့်သူက95ဆိုတဲ့ပုံမှန်ကိုပျောက်ပင်းနေသူကပုံမှန်ကသာသနာရေးဆိုင်ရာတော်လို့လေရာဇဝတ်သူတွေကအဲ့လိုဖြက်သိတဲ့ပုံမှန်ပေါ့။196ဆိုတဲ့196ဆိုတဲ့ပုံမှန်နဲ့လုံးနေတောင်းတာ95ဆိုတဲ့ဆိုင်ရတာ။အဲ့ဒါကမြင်ရတော့သူကပုံမှန်196နဲ့ဆွဲထားတဲ့ပုံမှန်ကအမှုမမြောက်တဲ့အတွက်အဲ့ဒီပုံမှန်နဲ့မချဘဲနဲ့196နဲ့ထောင်လာ3လ အလုံးနဲ့ထောင်တာသုံးလချလိုက်တယ်ဆိုတော့လေဒီကိုငါနဲ့မမြတ်ဘူးဆိုရင်လို့ပါလုံးဝဟိုသူ့ပေးတင်တယ်လို့ပြောရစီနေလေ
ဒီမှုနဲ့ပတ်သက်လို့တရားခန်ရှိနေတဦးအဖြစ်လိုက်ပါဆောင်ရွက်တဲ့တရားလွှတ်တော်ရှိနေဦးလာကိုကိုအမျိုးမျိုးဆက်သွဲခဲ့ပေမဲ့ဆက်သွဲလို့မရခဲ့ပါဘူးလက်ရှိမှာအခုလိုအတန်ချဲ့ဆက်ကြောင့်ရေးယူမှုအပေါ်မှာအမြင်အမျိုးမျိုးကွဲလွဲမှုတွေတော့ရှိနေပါတယ်ဘာသာသာသနာကိုဗန်းပြပြီးအတန်ချဲ့ဆက်တွေကိုစုညံစွာဖွင့်တဲ့တံကိုတော့ခံစားနေရပေမဲ့ထိရောက်တဲ့အရေးယူမှုတွေမရှိသေးပါဘူးတီစဲဥပဒေအရအတန်ချဲ့ဆက်အသုံးပြုသူတွေဟာဒေသခံအာဏာပိုင်တွေထံကနေခွင့်ပြုချက်ယူဖို့အတန်ချဲ့ဆက်အသုံးပြုရမှာလဲစနစ်တကျအသုံးဆွဲဖို့နဲ့အတန်ချဲ့ဆက်သုံးဆွဲတဲ့အချိန်ကိုလဲတတ်မှတ်ထားဖို့ဖို့ပြပါရှိထားပေမဲ့ဘာသာရေးနဲ့ဆက်နွယ်နေတဲ့အခင်အကျင်းတွေမှာတော့ဒီစီကန့်ချက်တွေလိုက်နာမှုမရှိသေးပါဘူးဒီအပြင်ဒီလိုလိုက်နာမှုမရှိသေးတာကိုလည်းကြက်မှတ်ဖို့အားနည်းနေတာတွေရှိတယ်လို့သုံးသပ်မှုတွေရှိပါတယ်ရှင
်မမေခသတင်းပေးပို့ထားတာကနားဆင်ခဲ့ရတာပါအခုတခါမြန်မာနိုင်ငံယင်းနှိမ့်ညွန့်မှုဥပဒေအကြောင်းကိုဆက်ပြီးပြောပြပါမယ်မြန်မာနိုင်ငံယင်းနှိမ့်ညွန့်မှုဥပဒေကိုလွှတ်တော်နှစ်ရက်တုန်းကအတည်ပြုလိုက်ပါပြီအသစ်ထွက်ပေါ်လာမယ်မြန်မာနိုင်ငံယင်းနှိမ့်ညွန့်မှုဥပဒေအသစ်မှာတော့ယင်းနှိမ့်ညွန့်မှုဆိုင်ရာလုံထုံးလုံနည်းတွေကိုရှော့ချထားပြီးပြည်တွင်းပြည်ပယင်းနှိမ့်ညွန့်သူတွေအတွက်ဝင်ငွေခွန်တက်တာခွင့်နဲ့ကင်းလွန်ခွင့်ဆိုင်ရာပြဋ္ဌာန်းချက်တွေကိုပိုးပြီးတိတိကျကျသတ်မှတ်ထားပါတယ်မြန်မာနိုင်ငံယင်းနှိမ့်ညွန့်မှုဥပဒေကမြန်မာနိုင်ငံအတွက်အတော်လေးလိုအပ်နေတဲ့နိုင်ငံခြားယင်းနှိမ့်ညွန့်မှုတွေကိုအမှန်တကယ်ပဲဆွဲဆောင်နိုင်မလားဆိုတာကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားတာကိုနားဆင်ပါရှင
်အစိုးရကရေးဆွဲထားတဲ့မြန်မာနိုင်ငံယင်းနှိမ့်ညွန့်မှုဥပဒေကိုပြည်သူ့လွှတ်တော်ကရောအမျိုးသားလွှတ်တော်ကပါအတည်ပြုလိုက်ပြီးဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်မှအတည်ပြုပြီးရင်တမရလက်မှတ်ရေးထိုးပြီးနောက်မှာတော့ဥပဒေအဖြစ်အသက်ဝင်လာမယ်မြန်မာနိုင်ငံယင်းနှိမ့်ညွန့်မှုဥပဒေအသစ်မှာတော့ယင်းနှိမ့်ညွန့်မှုဆိုင်ရာလုံထုံးလုံနည်းတွေကိုတိတိတသားရှော့ချလိုက်သလိုဝင်ငွေကိုဆိုင်ရာပြဋ္ဌာန်းသတ်မှတ်ချက်တွေကိုလည်းအသေးစိတ်ပြဋ္ဌာန်းထားပါတယ်ပြည်သူ့လွှတ်တော်ယင်းနှိမ့်ညွန့်မှုနဲ့ဆက်မှုလက်မှုဖွံ့ဖြိုးတိုးတက်ရေးကော်မတီဝင်ဦးဝင်းထွတ်ကအခုလိုပြောပါတယ
်ခွန်ကင်းလုတ်ခွန်းတွေဝင်ငွေကွန်ကင်းလုတ်ခွန်းတွေကိုဖွံ့ဖြိုးမှုအနည်းဆုံးဒေသမှာဒီ promotion sector တွေကလုပ်ငန်းတွေကိုလုပ်မယ်ဆိုရင်ခုနှစ်နှစ်ဝင်ငွေကွန်ကင်းလုတ်ခွန်းပေးမယ်နောက်တစ်ခါအတင်းအကျပ်ဖွံ့ဖြိုးတဲ့ဒေသတွေမှာဆိုရင်၅နှစ်เนาะဖွံ့ဖြိုးမှုများတဲ့နေရာတွေမှာဆိုရင်တော့၃နှစ်အဲ့ဒီလိုကင်းလုတ်ခွန်းနဲ့တက်တာခွင့်တွေပေးမယ်ဆိုပြီးတော့သူကပြဋ္ဌာန်းထားတယ
်တက်တာခွင့်ကင်းလုတ်ခွန်းနဲ့ပတ်သက်ပြီးအသေးစိတ်ပြဋ္ဌာန်းလိုက်တာကြောင့်မြန်မာနိုင်ငံအတွက်တကယ်တမ်းအကျိုးရှိတဲ့ယင်းနှိမ့်ညွန့်မှုတွေပေါ်ထွက်လာဖို့ကိုလည်းမျှော်လင့်ထားကြတာဖြစ်ပါတယ
်အရင်ဥပဒေမှာတော့ဟုတ်ပေါ့နော်တတ်တတ်မှတ်မှတ်ကျွန်တော်တို့မပြဋ္ဌာန်းထားတဲ့အတွက်ကျွန်တော်တို့နိုင်ငံအတွက်သိပြီးတော့အကျိုးမရှိတဲ့လုပ်ငန်းတွေပေါ့နော်ဥပမာဖြင့်အရက်ဘီယာထုတ်လုပ်တဲ့လုပ်ငန်းတွေနောက်တစ်ခါ cigarette ထုတ်လုပ်တဲ့လုပ်ငန်းတွေနောက်တစ်ခါကျွန်တော်တို့ developer လုပ်ငန်းတွေပေါ့နော်ဟိုအိမ်ယာမြေအိမ်ယာနဲ့နောက်တစ်ခါကျွန်တော်တို့ဟို complex တွေပေါ့နော် shopping mall တွေဒီလို developer လုပ်ငန်းတွေကအဲ့ဒီအခွင့်အရေးကိုရသွားတယ်ဆိုတဲ့ဘောကကျွန်တော်တို့ဝင်ငွေကို9နှစ်ကင်းလုပ်ခွင့်တွေကိုရသွားတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ကတော့အခုဒီဥပဒေမှာတော့ကျွန်တော်တို့ promotion sector ကိုပဲကျွန်တော်တို့ကဒီကင်းလုတ်ခွင့်နဲ့တက်တာခွင့်တွေကိုပေးမယ်
။ဥပဒေထွက်လာပြီးနောက်မှာမှအစိုးရဘက်ကယင်းနှိမ့်ညွန့်မှုဆိုင်ရာဦးစားပေးလုပ်ငန်းကဏ္ဍတွေနဲ့ကန့်သက်တားမြစ်လုပ်ငန်းကဏ္ဍတွေကိုထုတ်ပြန်มาဖြစ်ပါတယ်။နိုင်ငံတကာယင်းနှိမ့်ညွန့်သူတွေပြည်တွင်းယင်းနှိမ့်ညွန့်သူတွေကလည်းအစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုစောင့်ကြည့်နေကြတာဖြစ်တယ်လို့မော်တော်ယာဉ်ထုတ်လုပ်ဖြန့်ဖြူးရောင်းချရေးအသင်းရဲ့ဥက္ကဋ္ဌဒေါက်တာဆုထွန်းကပြောပါတယ
် policy ကိုစောင့်နေတဲ့သဘောလို့ကျွန်တော်မြင်ပါတယ် policy ဆိုတာညသူကဟိုစီးပွားရေး policy ချပြပေးမယ်အဲ့ဒီမှာတော့ကျွန်တော်ကဟိုအားလုံးကိုခြုံရေးတာတော့ဒီရက်ကြမပါဘူး action plan လည်းမပါဘူးပေါ့နော်ဘယ်ဟာဦးစားပေးမယ်တေကဏ္ဍကိုဦးစားပေးမယ်ဆိုတာလည်းမပါဘူးဖြစ်နေဖြစ်တဲ့အကြောင်းမျိုးကျွန်တော်မြင်တာတော့စီးပွားရေး policy ကိုစောင့်ကြည့်နေတဲ့အပိုင်းပေါ့နော်ဒါလို့ကျွန်တော်တို့ပုံမြင်ပါတယ
်အရင်အစိုးရလက်ထက်ကပြဋ္ဌာန်းခဲ့တဲ့မြန်မာနိုင်ငံသားယင်းနှိမ့်ညွန့်မှုဥပဒေနဲ့နိုင်ငံခြားယင်းနှိမ့်ညွန့်မှုဥပဒေဆိုပြီးခွဲခြားပြဋ္ဌာန်းထားတာကိုအခုအသစ်ထွက်ပေါ်လာမဲ့မြန်မာနိုင်ငံယင်းနှိမ့်ညွန့်မှုဥပဒေနဲ့အစားထိုးမှာဖြစ်ပါတယ်။အခုထွက်ပေါ်လာမဲ့ယင်းနှိမ့်ညွန့်မှုဆိုင်ရာဥပဒေအသစ်မှာလည်းနိုင်ငံသားယင်းနှိမ့်ညွန့်သူတွေအတွက်မြေယာအသုံးပြုခွင့်ဝင်ငွေကွန်တက်တာခွင့်ကင်းလွတ်ခွင့်ကိစ္စတို့မှာပုံပြဦးစားပေးထားပါတယ်။လွှတ်တော်ကော်မတီအဖွဲ့ဝင်ဦးဝင်းထွတ်ကတော့နိုင်ငံသားတွေကိုအခွင့်အရေးပိုပေးဖို့ဆုံးဖြတ်ချက်ကိုလွှတ်တော်တွေမှာကန့်ကွက်ခဲ့သေးတာဖြစ်ပါတယ်
။ကျွန်တော်တို့နိုင်ငံမှာကလက်ရှိအခြေအနေမှာကဟိုဘယ်လိုလဲဆိုတော့ဒီနိုင်ငံသားအမိခံပြီးတော့တရားမဝင်မြှုပ်နှံတဲ့ယင်းနှိမ့်မြှုပ်နှံတဲ့လုပ်ငန်းတွေအများကြီးရှိတယ်။အဓိကကအသေးစားလက်စားဒီစက်မှုကုန်ထုတ်လုပ်ငန်းတွေကစပြီးတော့ကျွန်တော်တို့အိမ်ယာမြေလုပ်ငန်းတွေနော်နိုင်ငံသားတွေပဲစောင့်ရွက်ခွင့်ရှိတဲ့လုပ်ငန်းတွေပေါ့ဥပမာတန်ဆာတာတူဖို့ရေးလုပ်ငန်းတွေဒါတွေအများကြီးမှကျွန်တော်တို့နောက်ွယ်ကနေပြီးတော့ ဟာလာတရားမဝင်ယင်းနှိမ့်နှုတ်နံမှုတွေဝင်ရောက်နေတာတွေအများကြီးရှိတယ်ပေါ့နော်ကျွန်တော်ကတော့ဒီလုပ်ငန်းတွေဟာလာပို့ပြီးတော့ဒီနိုင်ငံသားကိုပေးတဲ့ခွင့်အရေးပေါ်မှာအတုံးချပြီးတော့ပို့ပြီးအားကောင်းလာမှာကိုမလိုလားလို့ကျွန်တော်ကတော့ဒါကိုကန့်ကွက်ဖို့ပေါ့နော်ကျွန်တော်အဆိုတင်ခဲ့တယ်ပေါ့
အစိုးရဘက်ကစိုက်ပျိုးရေးဝန်ဆောင်မှုနဲ့မြန်မာနိုင်ငံအတွက်အဓိကလိုအပ်နေတဲ့လန်ဒတာအခြေခံအဆောက်အုံဆိုင်ရာယင်းနှိမ့်နှုတ်နံမှုတွေကိုဦးစားပေးဖိတ်ခေါ်မယ်လို့လွှတ်တော်ဘက်ကရောပြည်ရေးစီးပွားရေးလုပ်ငန်းရှင်တွေဘက်ကရောမျှော်လင့်ထားတာပါအစိုးရဘက်ကယင်းနှိမ့်နှုတ်နံမှုဆိုင်ရာဦးစားပေးနဲ့ကန့်သက်တားမြစ်တဲ့လုပ်ငန်းကဏ္ဍတွေကြီးညာထုတ်ပြန်လာတဲ့အခါမှာလဲလွှတ်တော်ဘက်ကထိမ့်ညှိဆောင်ရွက်သွားမယ်လို့ပြည်သူလွှတ်တော်ယင်းနှိမ့်နှုတ်နံမှုနဲ့ဆက်မှုလက်မှုဖွံ့ဖြိုးတိုးတက်ရေးကော်မတီကပြောဆိုပါတယ်ရှင်
မတ်တငီထိုက်စူးစီးတင်ဆက်သွားတာပါဒေါက်တာရှင်များရှင်ကျမတို့ VOA ရဲ့ Radio အစီအစဉ်နဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုခုလိုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်ရှင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News internet စာမျက်နှာမှာလည်းဒီအစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်အခုဒီခါမှာတော့ထိုင်းနိုင်ငံမှာမြန်မာနှစ်ဦးအဖမ်းခံခဲ့ရတဲ့အကြောင်းကိုဆက်ပြီးပြောပြချင်ပါတယ်ပြီးခဲ့တဲ့လကုံပိုင်းလောက်တုန်းကထိုင်းနိုင်ငံဘန်ကောက်မြို့စုကွန်ဗစ်56လမ်းကအိမ်တစ်ခုကိုတရင်ရထိုင်းရဲတွေကရှာဖွေစစ်ဆေးရာကနေပစ်ခတ်မှုတွေဖြစ်ခဲ့ပြီးနိုင်ငံသား5ဦးကိုဖမ်းဆီးခဲ့ပါတယ်။အဲ့ဒီမှာမြန်မာနိုင်ငံသား2ဦးလည်းပါဝင်ခဲ့ပါတယ်။ဒီလိုတန်တရားဖြစ်ဖမ်းဆီးထားတဲ့မြန်မာနိုင်ငံသား2ဦးကိုမကြသေးခင်ရက်ပိုင်းကပဲပြန်လွှတ်ပေးလိုက်ပါတယ်။အပြည့်စုံကိုတော့မတ်အေးမှတရင်ပေးပို့ထားတာကိုနားဆင်ပါရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့နိုင်ငံသားတွေအများဆုံးနေထိုင်ရာစွန်ကွန်ဘစ်56လမ်းကအခန်းတစ်ခုကိုထိုင်းရဲတွေကသတင်းရဝင်ရောက်စစ်ဆေးရာကနေပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးမြန်မာနိုင်ငံသား2ဦးပါဝင်နိုင်ငံသားသား5ဦးကိုဖမ်းဆီးခဲ့တာပါဖမ်းဆီးခံခဲ့ရတဲ့မြန်မာနိုင်ငံသား2ဦးဟာရှေ့ပြောင်းလို့တမားတွေဖြစ်ကြပြီးအခုအခါမှာတော့ထိမ့်သိမ်းထားရာကနေသူတို့ကိုပြန်လွှတ်ပေးခဲ့ကြောင်းရှေ့ပြောင်းလို့တမားတွေကိုအကူအညီပေးနေတဲ့ AAC အဖွဲ့ကတာဝန်ရှိသူကိုရဲမင်းကပြောပါတယ်
သူတို့ပြန်လွတ်ပေးလိုက်တယ်ဆိုတော့အခုသူတို့ဟိုကလေးလည်းဖြားတယ်သူတို့ဒီမှာလည်းနေနေတာလည်းရှိရကိုယ့်ရဲ့ရှိသည်ဆိုတော့ကလေးလည်းနေမကောင်းဖြစ်ဟိုလိုအပ်တဲ့ခံဝင်ကလေးတွေလုတ်ပြီးတော့လွတ်လိုက်တယ်လွတ်ပြီးဆိုကလေးကဒါသူတို့အချင်းချင်းအပေါ်ကနေခွင့်ပြုပေးလို့လွတ်လွတ်တာပေါ့နော်မှပြောရမယ်ပြန်နေဒီမှာနေဆိုပြီးတော့သူတို့ခန်းနေဓာတ်ပုံရိုက်တယ်လိုအပ်တာတွေလုတ်တယ်သူတို့ခန်းနံပါတ်တွေဓာတ်ပုံရိုက်တယ်သူတို့နေရာနေရာနေဘယ်မှမပြောင်းနဲ့လိုအပ်ရင်အချိန်မျိုးခေါ်ဆင့်မယ်ဆိုတော့မှာခဲ့တယ်ရဲစခန်းကနေပြန်ထွက်လာပြီပြန်ထွက်လာရင်ဆိုတော့ဘယ်မှသွားလို့မရဘူးသူ့ယောက်ျားပတ်စိုးစားဦးဒီပိုင်းတင်းထားတယ်သူတို့ရေးကြီးတက်တဲ့အစိုးရတက်တဲ့ပြထားတာတယ်သူတို့ဒီတက်သေးသေးဒီပါလေပေးတယ်သူတို့တစ်ထောင်လုံးနှစ်ထောင်လုံးပေးတယ်ပလေယုံကပေးနေတယ်သူတို့အစိုးရတက်သေးတဲ့ဘောမျိုးထားထားတယ်မှာအဲသူတို့လိုက်ပို့တယ်ရေရေကနေအိတ်ထိလိုက်ပို့တယ်သူတို့ရှင်းည6ရက်ရဲစခန်းမှာထားထားတယ်သူတို့မိသားစု3ယောက်လုံးကလေးလေးယောက်ကလေးယောက်ကလေးယောက
်လက်ရှိမှာတော့မြန်မာလူသမား2ဦးဟာဒီအမှုနဲ့ပတ်သက်လို့စောင့်ကြည့်ခံရသူတွေအဖြစ်ရှိနေသေးဖြစ်တယ်ဆိုပြီးအလုသမားရေးဆောင်ရွက်သူကိုရဲမင်းကပြောပါတယ်အနာပိုင်တွေကဝင်ရောက်စစ်သေးတုန်းကတော့မူရစည်းဝါနဲ့နိုင်ငံကူးလက်မှတ်တွေနဲ့ပတ်သက်လို့ဝင်ရောက်စစ်ဆေးခဲ့တာဖြစ်ပြီးနေအိမ်မှာအလောင်းအစိတ်ပိုင်းတွေကိုရေခဲတစ်တာထဲမှာတွေ့ရှိခဲ့ရတာပါအဲ့ဒီအချိန်တုန်းကတော့တန်ရှင်းရေးလုပ်သမားတွေအဖြစ်နိုင်ငံသားတွေမှာအလုလုတဲ့မြန်မာမျိုးသမီးနဲ့သူမကိုလာကြိုတဲ့သူမရဲ့ခင်မွန်းတွေကိုပါအာဏာပိုင်တွေကဖမ်းဆီးထားခဲ့ပါတယ်အဲ့ဒီအိမ်မှာအလုလုခဲ့တဲ့မြန်မာမျိုးသမီးဟာတနည်းနဲ့6လကျော်လောက်အလုလုကန်နေတာဖြစ်ပြီးလူသေးအစိတ်ပိုင်းတွေထည့်ထားတဲ့ရေခဲတစ်တာကိုတခါမှဖွင့်မကြည့်မိခဲ့ဘူးဆိုပြီးရဲတွေကိုထွက်ဆိုခဲ့ပါတယ်အခင်းဖြစ်ပွားတဲ့အိမ်မှာတပတ်ပါ၃ရက်အိမ်လုလုခဲ့တဲ့မြန်မာမျိုးသမီးနဲ့သူမရဲ့ခင်မုန်းကိုတော့အာဏာပိုင်တွေကလူသတ်မှုမှာပါဝင်ပတ်သက်မှုရှိမရှိ DNA စစ်ဆေးမှုတွေလုပ်ခဲ့တယ်လို့လည်းသိရှိရပါတယ်။အခုအခါမှာတော့မြန်မာရွှေပြောင်းလို့သမား၂ဦးပြန်လည်လွတ်ပေးခဲ့ပြီးဖြစ်ကြောင်းဖမ်းဆီးခံရသူတွေကိုတွားရောက်တွေ့ဆုံခဲ့တဲ့အလုသမားရေးဆောင်ရွက်သူကိုရဲမင်းကပြောပြခဲ့တာပါ။ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကအလုသမားတန်အရာရှိဦးမိုးအောင်ခိုင်ကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့မြန်မာနှစ်ဦးပြန်လည်လွတ်မြောက်တာကိုမသိသေးတဲ့အကြောင်းကိုသာပြောဆိုခဲ့ပါတယ်ရှင်
။ထိုင်းနိုင်ငံချီဆိုင် VOA မြန်မာပိုင်းသတင်းတောင်မတ်အေးမှသတင်းပေးပို့ထားတာပါရှင်။ VOA ကနေကြာတာရီနေ့ညပိုင်းသတင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုညပိုင်းစီစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလက်မီတာ190တို့ကနေဆက်လက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်။မကြာခင်မှာတော့ကျမကြီးကန္နာတိုင်းရင်သတင်းလွှာစတာတွေကိုနားဆင်ဖို့လည်းရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2016ခုနှစ်အောက်တိုဘာလ6ရက်ကြာတာရီနီညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရင်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီး10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးမဲ့စီစဉ်နေမှာဆိုရင်တော့
ဆစ်ဆိုတာဘယ်စီမောက်ကောင်းပါဘူးเนาะဆစ်ဖြစ်ရင်တကယ်နဲ့နာတာကတို့ဘီဒီယိုတွေပဲအဲ့တော့တစ်ဖက်စလုံးမှာတိမ်မောက်မဟုတ်ဘူး
ဒီလိုဆစ်ကိုမလိုလားတဲ့အကြောင်းကိုမြကြီးနာဒီတကန်တူကခုလိုပြောကြချက်ကိုတိုင်းရင်သတင်းလောကကဏ္ဍမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါရဲ့ရှင်ဒါပြင်ကျမရေးကဏ္ဍဥအောင်ခင်းရဲ့မြမရေးသုံးသက်ချက်စရတွေကိုနားဆင်ကြမှာပါအခုရင်ဆုံးကျမရေးကဏ္ဍကိုပြောပြပါမယ်ဒီတစ်ပတ်ကျမရေးကဏ္ဍမှာဒေါတာထင်းချုပ်ချင်းနဲ့ဆေးရောဂါအကြောင်းကိုတင်ဆက်ပေးသွားပါမယ်မြန်မာနိုင်ငံမှာနှိဆက်သူတွေချင်းချင်းပြက်နာဖြစ်ရမှာဒေါတာမချုပ်တီးနိုင်မဲ့အလွန်ကြုံတွင်ဖြစ်ပြီးတက်ဖြက်ဖြေရှင်းလာရတဲ့အကြောင်းရင်းတွေမှာတဦးချင်းစိတ်ရောဂါဖြစ်တာလည်းပါတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုကြပါတယ်ဘလို့စိတ်ရောဂါကြောင့်ဘလို့စိတ်ရောဂါတွေကြောင့်ပါလဲဒီစိတ်ရောဂါတွေကိုဘလို့ဖြေရှင်းဝန်ဆောင်မှုတွေပေးနိုင်ပါတယ်ဒီအကြောင်းကိုဩစတြေးလျအခြေစိုက်စိတ်ကျန်းမာရေးအထူးကူသမားတော်ကြီးဒေါက်တာရေမန်တစ်ဝေကမြန်မာပြည်မှာစိတ်ပညာညီလာခံတက်တုံးကကိုဝင်းမင်းကမေးမြန်းတာကိုနားဆင်ကြပါရှင်
โอเคดร.รีบอนติ๋วเหมครับเราတို့မြန်မာနိုင်ငံမှာမချာခင်ကဒီနီးစပ်သူတွေကြားထဲမှာအချင်းချင်းပေါ့နော်ဒီဒေါသမချုပ်တီးနိုင်ပဲနဲ့အကြံပဒန်းဖြစ်ရှင်းတာတွေရှိလာတာကိုရှော့ချနိုင်ဖို့ဆွေးနွေးရမှာပြီးခဲ့တဲ့ပတ်တုန်းကတော့ဆရာကြီးနှစ်ဖက်စိတ်ဖိစီးမှုအကြောင်းကိုအဓိကထားပြီးဆွေးနွေးပြခဲ့ကြပါတယ်အဲ့တော့ဒီတစ်ပတ်မှာဆရာကြီးဒီတဦးချင်းရဲ့ဒီစိတ်ပိုင်းဆိုင်ရာပြဿနာတွေအကြောင်းကိုလည်းဆက်ပြီးတော့ဆွေးနွေးကြအောင်ဆရာ
တဦးချင်းတဦးချင်းနေတယ်ပဲစိတ်တက်ကြတဲ့ယောဂါကြီးဖြစ်တဲ့သူတွေငါတို့ဆိုလို့ဆိုလည်းဒီစိတ်အားနေတဲ့ယောဂါကိုကျောင်းလာဖြစ်နေဖြစ်တဲ့ဒီကတော့ impossible ဖြစ်တယ်ပါလေ။သူကပြီးတော့မိမိကိုယ်ကိုမိမိတကာနဲ့နှိမ့်ချပြီးတော့စိတ်တက်ပြီးကြပြီးတော့နော် hopeless ဖြစ်တယ်။အဲ့လိုခံစားရတာယောဂါပါပဲ။အဲ့ယောဂါကိုကျွန်တော်တို့ကဟိုကုသလို့ရအပြောင်းကုသလို့ရပါတယ်။အဲ့ယောဂါဖြစ်တဲ့အချိန်အခါမှာစိတ်တက်ကြယောဂါကြီးဖြစ်တဲ့အခါမှာမိမိရဲ့စိတ်ရဲ့ဟို impulse ကို control လုပ်ဖို့ခင်ရင်ပေါ်ပါလေနော်။အဲ့ဒီမှာလည်းပောက်ခွဲတာတွေဖြစ်တယ်အဲ့တော့တကယ်လို့အဲ့လိုစိတ်ကြရတဲ့ယောဂဖြစ်တယ်ဆိုလို့ရှိရင်ဆရာဝန်စီမရောက်လို့ရှိရင်သူ့ရဲ့ယောဂဖြစ်တဲ့မိမဖြစ်ကမကင်ကြတာဘူးဆိုလို့ရှိရင်ပို့ပြီးတော့ဆိုပြီးတော့ဖြစ်တယ်ဒီခါလေးကျတော့ကိုယ်မှာရှိတဲ့စိတ်တက်ကြတဲ့ယောဂကြောင့်အကြောင်းအရာကိုပြည်တယ်အောင်မဖြေရှင်းနိုင်အင်ဂျာဆိုပြီးတော့စိတ်ဆိုးရဲ့စိတ်ကအနေထားတွေဖြစ်တာကအပြင်းကိုမထုတ်နိုင်ဘူးဆိုလို့ရှိရင်မိကိုယ်ကိုမိအပြင်းမှာပြန်ဆက်ပြီးတော့မိကိုယ်ကိုမိထုတ်ချင်နေတဲ့စိတ်တွေဖြစ်တတ်တယ်တချို့ဆိုလို့ရှိရင်အဲ့ဒါပို့ဆိုးသွားလို့ရှိရင်ကိုယ့်ဘဝကိုလောက်ချမယ်ကိုအပြည့်တော်တော်ထွက်တဲ့သူကိုလည်းအရင်ကိုသွားပြီးတော့ဟိုထိပါအောင်လုပ်တယ်ကိုမိမှရှိတယ်ကိုနဲ့ပတ်သက်တဲ့ဟိုထင်ရတဲ့လူတစ်ယောက်ကိုလည်းသူကပြန်ပြီးတော့လုပ်ကြမျိုးဆိုတဲ့ဟိုအနေထားကြီးအဲ့တော့ murder suicide တို့အဲ့ဖြစ်တဲ့ဥစ္စာကစိတ်ရောဂါတွေလည်းအများကြီးပတ်သက်တဲ့ဟာတွေရှိပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီတူးချင်းစိတ်သက်ကြတာနဲ့တွေ့ပြီးဒီနောက်ဆက်တွေ့သဘောမျိုးပေါ့နော်ဖြစ်လာတဲ့ပိုဆိုးစီတဲ့ပြဿနာရောရှိသေးလားဆရာ
အချို့ကျတော့လေမိမိမှယောဂါဖြစ်တာကိုမသိတဲ့အခါကျတော့အထူးသဖြင့်ယောက်ျားကြီးပေါ့လေအဲ့တော့မှသူပြရပြီးကြောင်းဆိုပြီးအရက်ပီစာတောက်သုံးတော့ပေါ့အရက်ပီစာဆိုရင်မြန်မာအယ်ကိုဟောတောက်တာရှိတယ်နောက်ပြီးတော့အရက်ထက်မှရှိတဲ့တခြားဆေးတွေပေါ့ဗျာသူရဲ့စိတ်ကိုကြောင်းနေစေတဲ့ဆေးတွေအဲ့ဒါမျိုးရဆဆဆေးတွေဆိုလို့ရှိရင်ဗျာ net and vitamin တို့စိတ်ကြွားတဲ့ဆေးတွေเนาะအဲ့ဒါကိုတောက်ပြီးတော့ delusion ဆိုပြီးတော့ psychotic ဆိုတဲ့ဥစ္စာကเนาะသူ့မှာအတိုင်းကြားလာတယ်သူ့မှာသူ့ရဲ့စိတ်ကအယူဆတွေပါလာတယ် delusion တွေဖြစ်လာတယ်ဖြစ်တဲ့အခါကျတော့သူကတခြားလူပေါ်မှာသူကဥမာအင်ဂျင်ဆိုလို့ရှိရင်သူကသူ့ဒီပေါ်မှာမလာလို့ရစိတ်ဖြစ်လာတာတို့ paranoid ဖြစ်တာတို့ jealousy ဖြစ်တာတို့ဒါယောဂလက္ခဏာပြဖြစ်တဲ့ကိစ္စတွေဖြစ်လာတယ်။အဲ့ဒီမှာအဲ့ဒီဟာတွေကိုသူစိုးဝါတောက်တော့ပို့ပို့ဆိုးလာပြီးတော့အဲ့ဒီမှာပေါက်ပဲမှုဖြစ်စိတ်ကပို့ပြီးတော့ထွာလာပြီးတော့ပို့ပြီးတော့ကြမ်းတမ်းခက်ထလာပြီးတော့မိမိရဲ့ adjustment ပါလာပြီးအဲ့ဒီမှာဆိုးဖြစ်ဖြစ်ပါလာပြီးတော့ဒီနေ့ချင်းဖြစ်တာမျိုးဖြစ်နေပါတယ်
ဟုတ်ကဲ့ဆရာဒီနေရာမှာဒီတူးချင်းတာဝန်ရှိတာဖြစ်တဲ့အတွက်အစိုးရအနေနဲ့ပေါ့နော်ဥပဒေပိုင်းရောဘယ်လိုမျိုးဒီအထောက်အကူပြုတာတွေလုပ်ပေးနိုင်မှာဆရာ
ကျွန်တော်တို့နိုင်ငံတစ်ခုတည်းမဟုတ်ပါဘူးတခြားနိုင်ငံတွေပါလေအနောက်နိုင်ငံတွေပါအများကြီးဖြစ်ပါတယ်အဲ့ဒီနေရာမှာကျတော့ justice system law and order ဆိုပြီးတော့အဲ့ဒါကျွန်တော်ဝင်ပြီးတော့ဒီဟာကိုဖြည့်ဆင်းပေးရတာရှိပါတယ်အဲ့ဒီမှာကျတော့တခြားနိုင်ငံတွေမှာဆိုလို့ရှိရင်အပြစ်ပေးတာတော့ပေးတာပေါ့ဒီတက်တာတော့ရှိတာပေါ့ဒါပေမဲ့အဲ့ပုဂ္ဂိုလ်ကဘာကြောင့်ဒီအပြစ်ကိုကျူးလွန်လာလဲဆိုတော့ကိုစစ်ဆေးပြီးတော့သူ့လည်းပဲပြန်ပြီးတော့ကျူးထောင်ပြီးတော့ rehabilitation လုပ်ပေးတဲ့အနေနဲ့ဆောင်ရွက်ပေးတဲ့စစ်တပ်လည်းရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီဒေါသကိုချုပ်တီးပြီးတော့အကြမ်းမတမ်းမဖြေရှင်းမိအောင်ပေါ့နော်ထိန်းချုပ်တဲ့နေရာမှာဆရာရဲ့ဒီနောက်ထပ်ရောဒီတူးချင်းစိတ်ပိုင်းဆိုင်ရာပြဿနာဖြစ်စေတဲ့အချက်တွေရှိသေးလားဆရာ
လက်ရှိတော့ပြောချင်တာကတော့ဒီ trauma ဆိုတဲ့ဥစ္စာလေလူကြီးကဘောကဆိုတော့အကျဉ်းနဲ့လူကြီးရှိတယ်ပါရတဲ့လူကြီးရှိတာပေါ့နော်အဲ့အဲ့ဒီမှာဆိုလို့ရှိရင်ပြီးတော့နောက်ကျောင်းမှာ traumatic experiences ပေါ့လေအကြောင်းမျိုးကြောင့်မိဘတွေလည်းကွဲသွားတယ်မြမိဘအမိတွေလည်းဆုံးရှုံးနေအဲ့အဲ့လိုမျိုးပေါ့လေအဲ့လိုမှကြီးပြင်းလာတဲ့ခါမှာလည်းဘောကကြမ်းတမ်းနေအဲ့ဒီလိုဆိုလို့ဆိုရင် abuse လုပ်ခါရတဲ့လူကြီးရှိတယ်နော် abuse ငယ်ရုံးကပေါ့လေအဲ့လိုမျိုးရှိတယ်မိဘတွေတပါဝယ်လွန်ပေါ့ဒီဟာအဲ့လိုကျန်းမာတဲ့အားတွေခက်တာနေတာလို့ဆံစားလာတဲ့လူကြီးအဲ့လူတွေကိုလည်းပြန်ပြီးတော့ပြန်ထောင်ပေးဖို့သူတို့လုပ်ပြီးနေတယ်အခြေခံမှာဆိုတော့တပါလို့ဆိုတော့ပြီးဖို့ဆိုရဲလို့ trauma ဆိုတဲ့ concept ပေါ့လေ trauma ဆိုတာကစိတ်ကံကရရှိသွားတာအဲ့တော့လူကြီးကများသောအချက်တော့ခန္ဓာကိုယ်ဒဏ်ရာရရှိလို့ကျွန်တော်ပြန်ကျင်လာတယ်နားလေတယ်ကိုကိုယ်တော်လည်းဖြစ်ဖူးတယ်ပေါ့လေစိတ်ကံကရရှိခဲ့တဲ့လူတယောက်ကအနေထားကိုနားလည်ဖို့ဆိုတော့ဒီလိုသင်ခဲ့ပါတယ်အဲ့တော့အဲ့လိုစိတ်ကံရရှိတဲ့လူတွေကဒီလိုသူတို့မှခက်ခဲတဲ့စိတ်ဖြစ်ခြင်းပေါ်တာပေါ့တဲ့ခါမှာစိတ်ကိုမထိုင်နိုင်ဘူးသူတို့အဝဲတတ်တယ်ရှိပါတယ်အဲ့ဒါကကျွန်တော်စိတ်နဲ့ပတ်သက်တဲ့ယောဂတစ်မျိုးပေါ့ဗျာအဲ့ဒါမျိုးတွေကိုလည်းသူတို့အတိုင်းမှာပတ်ဝန်းကျင်မှာနားလည်ပြီးတော့မီဒီယာတွေလည်းအဲ့ဒါကိုပညာပေးပြီးတော့ပေါ့လေဒါမျိုးဖြစ်တဲ့ဆိုရင်ကျွန်တော်ဝယ်နေဆောင်ဆောင်ကူညီပြီးတော့ကိုယ်မကြည့်နိုင်တဲ့ service ရှိအောင်ပို့ပေးဖို့ဘယ်လိုပန်ပူဝေးလို့ရအောင်ကျွန်တော်ပြန်ပါလိုက်ခင်ဗျ
ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီတူဦးချင်းမှာဖြစ်လာတဲ့ဒီစိတ်တက်ကြတာနဲ့တခြားဒီစိတ်ပိုင်းဆိုင်ရာပြဿနာတွေပေါ့ဆရာနော်ဘယ်လိုဖြေရှင်းရအောင်လဲဆရာ
ကျွန်တော်စိတ်ပညာဆရာဝန်အနေနဲ့ဒီလိုကိစ္စတွေကိုကျွန်တော်အစီအစဉ်ပြီးပြီးတော့ဒီမျိုးကြောက်ရကြောက်ပါနားလည်ပြီးတော့ identify လုပ်ပြီးတော့ဆရာဝန်ကြီးကို professional help တက်ကူပေးပို့ပေးနေဆိုတော့ပြဿနာတစ်ခုနဲ့ကျွန်တော်ဖြေရှင်းပြီးတော့တော့ကြည့်အောင်လည်းကျွန်တော်လုပ်လို့ရပါတယ်အဲနောက်ရှေ့လျှောက်တာမျိုးမဖြစ်အောင်လည်းပဲသင်ကြားပေးလို့ရပါတယ်အဲ့ဒီမှာခုနကကျွန်တော်ဆောပြောခဲ့တယ်အရက်ထဲမှာလွယ်လွယ်ကူကူနဲ့သူတို့ access လုပ်လို့ရတဲ့ psychology service တွေရှိဖို့ community service တွေရှိဖို့ဥကြောင့်မှာဒီမှာလာပြီးဒီပါဒီစိတ်ပညာဆိုင်ရာမြေလာကိန်းတက်တဲ့ချိန်မှာအဲ့ဒီဆိုင်တော်များကြီးစူးလေးဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီတူးချင်းမှာဖြစ်လာတဲ့ဒီစိတ်တက်ကြတာနဲ့တခြားဒီစိတ်ပိုင်းဆိုင်ရာပြဿနာတွေပေါ့ဆရာနော်တခြားရောဒီဘလိုမျိုးဒီဝန်ဆောင်မှုတွေပေါ့နော်လှုပ်ပေးဖို့လုံးမလဲဆရာကြီ
းအဲ့ဒီအပြင်ပြောရမယ်ဆိုဒီလိုကြက်တလာဖြစ်တော့မှာပဲဒီကြက်တလာဖြေရှင်းပြီးတော့မှာအထုံးကနာကြတာရယ်စိတ်ုံပို့ရတာရယ်အဲ့ဒီကြားထဲမှာကျွန်တော်တို့လူလွယ်ကူကူနဲ့တာကိုဖြေရှင်းပေးတဲ့အဲ့အရက်ထဲမှာရှိတဲ့ services တွေကျောင်းတွေမှာလည်းရှိဖို့တို့ပါတယ်အရက်ထဲမှာလည်း community services ရှိဖို့တို့ပါတယ်ဒီစီကနေမှလည်းအဲ့ဓာမျိုးတွေဖြစ်လာလို့ရှိရင်အလွဲတကူတိုင်ပင်တိုင်နဲ့ service တွေရှိဖို့တော့ရတယ်။ရေရှည်အဖြစ်ကျွန်တော်တို့အဲ့ဒီဟာတွေကိုပြုဆောင်ပေးမယ်ဆိုရင်ဒါကတော့နိုင်ဖို့အနေအထားကြီးရှိပါတယ်။တူးချင်းတယောက်ချင်းနေနေလည်းပဲဒါမျိုးကဖြစ်တတ်တယ်ဆိုတဲ့ဥစ္စာကိုဒီနောက်ကိုပြီးနိုင်ဖို့တကူမီဒီယာလိုဟာမျိုးတွေကနေပြီးတော့ဒါရေဒီယိုကနေပြီးတော့ပြောပြခြင်းအဖြစ်လူလူကိုသိတိကျပေးဖို့တော့ပါတယ
်။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
women တင်ဆက်ထားတဲ့ passing ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုတော့ဦးဟောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးပါမယ်။စစ်ဆိုးရွားကဖိနှိပ်မှုကြောင့်ထိုင်းနိုင်ငံကိုထွက်ခွာကြတဲ့မြမကျွမ်းကျင်လှုပ်တာပညာသက်တွေထိုင်းပညာရေးလောကမှာအရေးပါအရာရောက်နေတဲ့အကြောင်းကိုဦးအောင်ခင်ကသုံးသပ်ပြီးကိုကျော်သိန်းနဲ့အတူတင်ဆက်ထားတာကိုနားဆင်ပါရှင်။
စင်အစိုးရလက်ထက်ကရောဒေါ်စုခေါင်းဆောင်နဲ့ NLD အစိုးရကရောနိုင်ငံခြားရောက်ပညာသက်မြန်မာပြည်ပြန်လာဖို့ဖိတ်ခေါ်ပါလေ။ဒါပေမဲ့ပြန်လာသူဟာအနည်းအကျဉ်းသာရှိပါလေ။ဘူနေဝင်းရဲ့မဆာလာဆိုရှယ်လစ်ခေတ်မှာနိုင်ငံခြားအများဆုံးထွက်သူဟာကျွမ်းကျင်လှုပ်တာတင်ပေါ်သားဖြစ်ပါလေ။မြန်မာပြည်ကအပြည့်အပိုင်ထွက်ခွာသူကတော့အလွန်နည်းပါလေ။နိုင်ငံခြားရောက်ဆွေမျိုးတွေကခေါ်လို့ထွက်ခွာသူနဲ့နိုင်ငံခြားမှာအလုပ်ရလို့ထွက်ခွာသူလောက်ပဲရှိပါလေ။ပြန်သက်ဟာမိမိရထားတဲ့ဘွဲအတွက်မဆလာစေအစိုးရကိုရောကြီးပေးပြီးမှထွက်ခွာရပါတယ်1988ပြည်သူ့အုံကြွားမှုကြီးချိန်မုန်းခံရပြီးတဲ့နောက်ပိုင်းမှာနိုင်ငံသားကိုထွက်ခွာတဲ့မြန်မာပြည်သားတွေတန်းနဲ့ချီပြီးရှိတာပါတယ် အလုံးလုံးဖို့ထွက်ခွာသူတွေအပြင်စစ်အစိုးရပြည်내လို့ထွက်ခွာကြတဲ့ဒုက္ခသည်တွေလည်းတင်းချီရှိလာပါတယ်အမေရိကန်မှာအခြေချခွင့်ရတဲ့မြန်မာပြည်သားတသိန်းခွဲလောက်ရှိပါတယ်ပြည်내မှုစာဝတ်နေရေးခက်ခဲမှုတက်လန့်ကိမဲ့မှုတို့ကြောင့်မြန်မာပြည်သားဆယ်ရာခိုင်နှုန်းလောက်နိုင်ငံခြားမှာအလုံးလုံးနေကြပါတယ်ဒီအထက်မှာရွှေပြောင်းလုံသားကျွမ်းကျင်လုံသားနဲ့ပညာတတ်တွေပါဝင်ပြီးထိုင်းမလေးရှားနဲ့စင်ကာပူမှာအများဆုံးနေထိုင်ကြပါတယ်
ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလုပ်သားတွေမှာစိုက်ပျိုးရေးကဏ္ဍမှာလုတ်ကင်သူတွေကအများဆုံးဖြစ်ပြီးစောက်လူရေးမှာဒုတိယအများဆုံးဖြစ်ပါတယ်။ရေလုတ်သားကတတိယအများဆုံးဖြစ်ပြီးဝန်ဆောင်လုပ်ငန်းမှာစရုပ်ထအများဆုံးဖြစ်ပါတယ်။ရွှေ့ပြောင်းလုပ်သားတွေတင်းချီပြီးရှိနေပေမဲ့ကျွမ်းကျင်လုပ်သားကတော့တထောင်လောက်ပဲရှိမယ်လို့ခန့်မှန်းပါတယ်။ကျွမ်းကျင်လုပ်သားပညာတတ်တွေအကြောင်းထိုင်းအခြေဆိုင်ဘောဂဗေဒပညာရှင်ဒေါက်တာမြတ်မွန်က2014မှာစာရန်တစ်စောင်ရေးပူပါတယ်။1988မှာစစ်အစိုးရတက်လာပြီးတက္ကသိုလ်တွေပိတ်ထားချိန်မှာမြန်မာပြည်ကထောက်ခွာသူတွေအများဆုံးဖြစ်ပါတယ်။ထိုင်းနိုင်ငံရောက်ကျွမ်းကျင်လုပ်သားကိုပထမမျိုးဆက်နဲ့ဒုတိယမျိုးဆက်ဆိုပြီးဒေါက်တာမြတ်မွန်ကအုပ်စုနှစ်စုခွဲပြီးလေ့လာထားပါတယ်
။ပထမမျိုးဆက်မှာတက္ကသိုလ်ကတိကအစိုးရအရာတန်းဆရာဝန်စတဲ့ဘွဲ့ရပညာတတ်တွေဖြစ်ပြီးအသက်30နဲ့40ကျားတွေများပါတယ်။အသက်50ကျော်ကတော့လူနည်းစုဖြစ်ပါတယ်။တိုင်းကိုရောက်လာတဲ့ပညာတတ်အမျိုးသမီးတွေထဲမှာအများစုဟာအိမ်တော်မရှိပါဘူး။ပညာသင်ဖို့သမဟုတ်မိဘနဲ့အတူလိုက်လာသူတွေကိုဒုတိယမျိုးဆက်လို့ဒေါက်တာမြတ်မွန်ကသတ်မှတ်ထားပါတယ်။တိုင်းမှာနိုင်ငံတကာပညာရေးစီမံချက်တွေအကောင့်ထည့်ဖို့ချိန်မှာရောက်လာကြတာမို့ပထမမျိုးဆက်50ရာခိုင်နှုန်းကသင်ကြားရေးမှာအလုပ်လုပ်ကြတယ်လို့ဆိုပါတယ်။စေယုံမှာ4ရာခိုင်နှုန်း၊အင်ဂျင်နီယာအလုပ်မှာ30ရာခိုင်နှုန်း၊ရုံးအလုပ်မှာ9ရာခိုင်နှုန်းဝင်ရောက်လုပ်ကင်ကြပါတယ်။ဒီအထက်မှာအမေရိကန်၊ကနေဒါနဲ့ဩစတြေးလျကိုထွက်ခွာသူတွေလည်းရှိပါတယ်
။ထိုင်းနိုင်ငံမှာပညာသင်ကြားပြီးဘွဲ့ရတဲ့ဒုတိယမျိုးဆက်မြန်မာတွေကိုကွန်ပျူတာအတတ်ပညာ IT လုပ်ငန်းမှာအများဆုံးတွေ့နိုင်ပါတယ်။ထိုင်းပညာရှင်တွေနိုင်ငံခြားကပြန်မလာလို့ကျွမ်းကျင်လုပ်သားအားနည်းနေတဲ့ထိုင်း IT လုပ်ငန်းကိုမြန်မာကအားဖြည့်ပေးလိုက်တဲ့သဘောပါပဲ။ဒုတိယမျိုးဆက်မြန်မာ46ရာခိုင်နှုန်း IT လုပ်ငန်းမှာရောက်နေပါတယ်20ရာခိုင်နှုန်းဟာဆေးရုံတွေမှာစကပြန်လုပ်နေကြပါတယ်ဘန်ကောက်မှာလစဉ်ဆေးကုသမှုခံယူတဲ့မြန်မာက3,000-4,000ရှိတာမို့သူတို့အတွက်ဒုတိယမျိုးဆက်ကျွမ်းကျင်လုပ်သားတွေကစကပြန်လုပ်ပေးပါတယ်ထိုင်းပညာရေးစနစ်ကိုမြန်မာပညာတတ်တွေအကျိုးပြုတာထင်ရှားပါတယ်တက္ကသိုလ်နဲ့ကောလိပ်တွေမှာမဟာဌာနမှုနဲ့ဌာနမှုအဆင့်အထိရောက်နေတဲ့မြန်မာတွေရှိတယ်လို့ဒေါက်တာမြတ်မွန်ကဆိုပါတယ်
ထိုင်းအခြေစိုက်ကျွမ်းကျင်လုပ်သားပညာတတ်အများစုဟာမိသားစုနဲ့အတူနေသူတွေမှုသူတို့ရဲ့ဝင်ဝင်ကိုမိသားစုစားဝတ်နေရေးပညာရေးအတွက်သုံးတာများပါတယ်။ဒါကြောင့်မြန်မာပြည်ကိုငွေပြန်ပို့သူအလွန်နည်းတယ်လို့ဆိုပါတယ်။သူတို့ရဲ့သားသမီးတွေဟာထိုင်းတက္ကသိုလ်တွေကဘွဲ့ရပြီးအလို့အကင်ကောင်းကောင်းရနေကြတာမို့မြန်မာပြည်ပြန်နေဖို့စိတ်မကူးကြပါဘူး။ဒုတိယမျိုးဆက်တွေထဲမှာအမေရိကန်၊ကနေဒါနဲ့ဩစတြေးလျကိုပညာဆက်တင်ဖို့ကြိုးပမ်းနေသူတွေလည်းရှိပါတယ်။သူတို့အဖို့ကတော့ထိုင်းနိုင်ငံဟာယာယီစခန်းတစ်ခုသာဖြစ်ပါတယ်။မြန်မာပြည်မှာနိုင်ငံခြားအရေးအနှီးတွေဝင်ရောက်လာလို့အလုပ်အကိုင်အခွင့်အလမ်းတွေပေါ်ထွက်လာပြီးမြေအရေးအချင်းရှိတဲ့ကြွားကျင်လုပ်သားရှားပါမှုနဲ့ကျုံးနေရပါတယ်။တွဲဆုံမြင်းမြန်းတဲ့ဒုတိယမျိုးဆက်မြန်မာပညာတတ်တွေထဲမှာမြန်မာပြည်ပြန်ပြီးအလုပ်လုပ်ဖို့ပြင်ဆင်နေသူ9ရာခိုင်နှုန်းလောက်သာရှိတယ်လို့ဒေါက်တာမြတ်မောင်ကဆိုပါတယ်ဒါကလည်းလွန်ခဲ့တဲ့တနှစ်ကျော်ကမေးထားတာမို့အခုဆိုရင်ပြည်တော်ပြန်သူတွေရှိနိုင်ပါတယ်နိုင်ငံခြားဘွဲ့ရကျွမ်းကျင်လုပ်သားပညာရပ်တွေဟာမြန်မာပြည်ကနိုင်ငံခြားကုမ္ပဏီအချို့မှာအလုပ်ပြန်လုပ်ကြတာအများဆုံးတွေ့ရပါတယ်ခင်ဗျာ
တို့ရရှိမြတ်သိခင်ပါရှင်ခုနားဆင်ခဲ့ရတဲ့ဥအောင်ခင်ရဲ့မြမရေးတုံးသက်ချက်ကိုဒူးတင်ဆက်သွားတာကိုဇော်ဝင်းလိုင်ဖြစ်ပါတယ်ကိုကျော်ကျော်သိန်းတင်ဆက်သွားတာမဟုတ်ပါဘူးရှင်ကျမတို့ခုတစ်ခါမှာတော့ပတ်စင်တိုင်းရင်သတင်းလောကန္တာကိုနားဆင်ကြအောင်ပါရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့ဘာပြည်သွေးစီညီညွတ်ရေးတက်မတော် UWSA ကနေမဟာမိတ်ဖြစ်တဲ့မိုင်းလာတပ်ဖွဲ့ရဲ့စခန်းကြီး3ခုကိုသိမ်းပိုက်ခဲ့ပါတယ်။ခ ချမ်းပြည်နယ်မြောက်ပိုင်းမွန်ကုန်းမြို့နယ်မှာလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ကလေးငယ်၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်အတွင်းထူးဆစ်ဆင်မှုများရပ်တန့်ရေးအတွက်ကချင်ပြည်သူတွေကလည်းလူထုဆန္ဒထုတ်ဖော်ခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင်
ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါဝပီသွေးစည်းညီညွတ်ရေးတက်မတော် UWSA ဟာစစ်တီအင်အား600ကျော်နဲ့အတူတန်ထက်ကာကား5စီးကိုအသုံးပြုပြီးသူတို့ရဲ့မဟာမိတ်ဖြစ်တဲ့မိုင်းလာတပ်ဖွဲ့ရဲ့စခန်းကြီး3ခုကိုတိမ့်ပိုက်လိုက်ပါတယ်ရှမ်းပြည်နယ်ကျိုင်းတုံမြို့နယ်နဲ့မိုင်းလာမြို့နယ်ကြားရှိလွေဆမ်ဆုံတပ်စခန်းလွေကျူဆိုင်တပ်စခန်းနဲ့အထူးဒေသလေးအဝင်ပမ္မတ်ပိုင်းဂိတ်စခန်းကိုစက်တင်ဘာလ28ရက်နေ့ကဝင်းရောက်လာပြီးတိမ့်ပိုက်လိုက်တာပါ။အောက်တိုဘာလ1ရက်နေ့ကဝါတပ်ဖွဲ့ကနေဖမ်းထားတဲ့မိုင်းလာတပ်ဖွဲ့ရဲ့စစ်သည်150ကျော်နဲ့စစ်လက်နက်အသုံးအဆောင်တွေနဲ့အတူပမ္မတ်ပိုင်းဂိတ်စခန်းကိုမိုင်းလာတပ်ဖွဲ့ထံပြန်အပ်လိုက်ပြီးမဲ့ကျန်တဲ့စီရီအတွက်အရေးပါတဲ့လွေဆမ်ဆုံတောင်တပ်စခန်းနဲ့လွေကျူဆိုင်စခန်းတွေကိုတော့ဝါတပ်ဖွဲ့ကတိမ့်ပိုက်ထားဆဲဖြစ်တယ်လို့မိုင်းလာတပ်ဖွဲ့ရဲ့ရှေ့တန်းအရာရှိတဦးကပြောပါတယ်သူတို့ရဲ့အရင်းအနှီးဆုံးမဟာမိတ်တပ်ဖွဲ့တပ်စခန်းကိုဝါတပ်ဖွဲ့ကျူးကျော်တိမ့်ပိုက်တာဟာဝါတပ်ဖွဲ့ရဲ့နိုင်ငံရေးစီးပွားရေးဆိုင်ရာအကြံပေးချက်ကိုမိုင်းလာတပ်ဖွဲ့ကနေဖီဆန်လို့ဖြစ်နိုင်တယ်လို့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကသုံးသပ်ပါတယ်
။ရှမ်းပြည်မြောက်ပိုင်းမွန်ကုန်းမြို့နယ်ပူဝမ်ကျေးရွာကိုလက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်ကလေးငယ်တုံးဦးထိခိုက်ဒဏ်ရာရပြီးတော့နေ့တအားရွယ်ကလေးငယ်တဦးတေဆုံးပြီးဂျန်တဲ့နှဦးကိုတော့တရုတ်နိုင်ငံယူနန်ဆေးရုံမှာဆေးဝါးကုသမှုခံယူနေကြရပါတယ်။ယူနန်ဆေးရုံရောက်ကလေးနှစ်ဦးကိုအောက်တိုဘာလ၄ရက်နေ့မှာခွဲစိတ်ကူတာနိုင်ခဲ့ပြီးအခြေအနေကိုစောင့်ကြည့်နေဆဲလူကချင်းလူမှုကူညီရေးအဖွဲ့ခေါင်းဆောင်ဆ ्याम မေရီတောင်ကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလ၁ရက်နေ့ကမြန်မာတပ်မတော်ကနေမွန်ကိုမြို့နယ်ပူဝမ်ကျေးရွာကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာဖြစ်ပြီးရွာသားတွေလည်းရွက်ရွာကနေတိမ်းရှောင်နေရတယ်လို့ဆ ्याम မေရီတောင်ကပြောပါတယ်လက်ကျင်းနဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်ကလေးငယ်၃ဦးထိခိုက်မှုရတဲ့အပေါ်ဝါနယ်ကြေကွဲရပြီးအထူးပဲစိုးရိမ်မကင်ဖြစ်ရတယ်လို့ကုလသမဂ္ဂကလေးတူငယ်များရန်ပုံငွေအဖွဲ့ UNICEF မြန်မာဌာနရုံးကနေကြေညာချက်ထုတ်ပြန်ထားပါတယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာစစ်တပ်ကနေစွန့်လွတ်ထားတဲ့စစ်ကြေးတွေကိုမူလပိုင်ရှင်တွေကိုပြန်မပေးဘဲဌာနဆိုင်ရာတွေကတိစားချငှားရနေတာတွေကိုအရေးယူပေးဖို့လယ်သမားနေရာကျော်ကနေဆန္ဒထုတ်ဖော်ခဲ့ကြပါတယ်။အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုအော်တိုဘာလ3ရက်နေ့နေ့လယ်ပိုင်းကြောင်ဆွဲဖြူအုပ်စုရောင်စုံနဲ့ရောင်စုံမြောက်စတဲ့ကျေးရွာကကျေးရွာသားတွေကနေတောင်းဆိုခဲ့ကြတာပါကြောက်တော်မြို့နယ်ကြောင်ဆွဲဖြူအုပ်စုနဲ့အနီးနားကျေးရွာတွေကပိုင်ဆိုင်တဲ့စကြက်မြေဧကနေရာကျော်ကို2000ခုနှစ်မှာစစ်တပ်ကတပ်ပိုင်မြေအဖြစ်သိမ်းယူခဲ့ပြီး2013ခုနှစ်မှာပြန်လည်ဆွတ်လွတ်ခဲ့ပေမဲ့လယ်သမားတွေကိုလွှဲပြောင်းမပေးဘဲဌာနဆိုင်ရာတွေကနှစ်စဉ်နှစ်တိုင်းတိစားချငှားရမ်းနေတဲ့အတွက်အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့ဥဆောင်သူတူဖြစ်တဲ့ဥတာထွန်းအောင်ကပြောပါတယ်
။ကချင်ပြည်နယ်တဝန်းအီယာဝတီမြစ်စုံမြစ်ညာမြစ်ဝမ်းချီဖွေစော့လော်နဲ့ငော့ချန်းခရလက်စစ်စီမံကိန်းအလုံးစက်တစ်ခုကိုရပ်ဆိုင်ပေးဖို့ဌာနကချင်မျိုးနွယ်စုတွေကစက်တင်ဘာ29ရက်နေ့မှာနိုင်ငံတော်တမတထံတောင်းဆိုလိုက်ပါတယ်။ရလက်စစ်စီမံကိန်းမှာပွင့်လင်းမြင်သာမှုရှိတဲ့အပြင်ကြေရခွင့်ပြုလိုက်မယ်ဆိုရင်ဌာနဒေသခံမျိုးနွယ်စုတွေရဲ့တရေထုံးသားတွေတရားစာရပြည့်ရင်တော်မဲ့အခြေအနေတွေရှိတယ်လို့ချီဖွေရမည်ရဖဥလချိတ်လွန်ဆောင်ကပြောပါတယ်ကုမ္ပဏီတွေဟာစီမံကိန်းပြုလုပ်တာနဲ့ရွှေတူးတာတွေတည်ထုတ်လုပ်ငန်းပြုလုပ်တာတွေလူမှုရေးပြဿနာတွေနဲ့မူရင်းစေဝါရောင်းဝယ်ဖောက်ကားမှုပြဿနာတွေဖြစ်လာနိုင်ခြေရှိတဲ့အတွက်ကန့်ကွက်နေကြတာဖြစ်တယ်လို့သိရပါတယ်စစ်ဆွေရလက်ထက်2006ခုနှစ်ကစပြီးရာဝတီမြစ်စုံမြေခမြစ်နဲ့မလီခမြစ်မှာရေကာတာခုနှစ်ခုငော့ချန်းခချောင်းမှာရေကာတာစီမံကိန်း၄ခုတည်ဆောက်ဖို့တရုတ်အစိုးရနဲ့တပတ်တူထားခဲ့ရမှာတမနာဦးတင်းစင်လက်ထက်စီမံကိန်းကိုယာယီရပ်တန့်ခဲ့ပေမဲ့အခုနှစ်မြို့တက်ဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်မှာတရုတ်နိုင်ငံကစီမံကိန်းပြန်လည်စတင်ဖို့တည်င်းထွက်ပေါ်လာနေပါတယ်
မွန်ပြည်နယ်အစိုးရကနေမွန်ပြည်သက်ပါတီကိုဒေသအတွင်းမှာဆက်ကြီးတောင်းခံခြင်းမူရစေဖန်စီခြင်းတရားစီရင်ရေးဆိုင်ရာလုပ်ငန်းစဉ်တွေနဲ့စစ်တင်နှန်းတွေဖွင့်လက်ကတပ်သားတစ်တွေစုဆောင်းခြင်းစတဲ့ကိစ္စရပ်တွေအတွက်ကန့်ကွက်စာပေးပို့ခဲ့ပါတယ်မွန်ပြည်သက်ပါတီဟာဆက်ကြီးတောင်းခံခြင်းမဟုတ်သလိုမူရစေဝါတိုက်ဖြတ်ဖန်စီရေးဟာပါတီထိန်းချုပ်နေမြေဒေသတွေမှာပြဿနာတွေဖြစ်ပေါ်လာရင်ဝင်ရောက်ကူညီဖြေရှင်းပေးတာဟာမွန်ပြည်သက်ပါတီရဲ့လုပ်ငန်းစဉ်တွေထဲကတစ်ခုဖြစ်ကြောင်းပြည်တွင်းရင်းရာတာဝန်ခံနိုင်ဝင်းလာကပြောပါတယ်
မွန်ပြည်နယ်အစိုးရကအကြောင်းအမျိုးမျိုးနဲ့ပေးပို့လာတဲ့ကန့်ကွက်စာနဲ့ပတ်သက်ပြီးစက်တင်ဘာလ30ရက်နေ့ကမွန်ပြည်နယ်အစိုးရအဖွဲ့ဝန်ကြီးချုပ်ဦးဆောင်တဲ့အဖွဲ့နဲ့မွန်ပြည်သက်ပါတီကထွေထွေတွင်ရင်မူနိုင်အောင်မင်းဦးဆောင်တဲ့အဖွဲ့တို့မွန်ပြည်နယ်အစိုးရအဖွဲ့ရုံးမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်
လာမယ့်အောက်တိုဘာလ10ရက်နေ့မှာကျင်းပပြုလုပ်မယ့်ချင်းပြည်နယ်စီပင်တားရွေးကောက်ပွဲကော်မတီမှာကိုစလေလောင်162ဦးဝင်ရောက်ရှင်ပြိုင်ကြမယ်လို့သိရပါတယ်မြို့နယ်ပေါင်း15မြို့နယ်ရှိတဲ့ချင်းပြည်နယ်မှာစီပင်ရွေးကောက်ပွဲကိုမြို့နယ်73ခုမှာတပြိုင်တည်းကျင်းပမှာဖြစ်ပါတယ်ရွေးကောက်ပွဲကျင်းပရဲ့အဖွဲ့ရဲ့ထုတ်ပြန်ချက်အရကြီးကားမြို့မှာ12ဦးတွန်းဆံမှာ10ဦးတိတိမ်မှာ14ဦးဖလန်းမှာ12ဦးဟာခါမြို့နယ်မှာ14ဦးထန်တလာမှာ16ဦးရီကော်ဒါမှာ14ဦးရေစွာမှာ9ဦးမတူပီမှာ73ဦးမြင်းတပ်မှာ15ဦးကံပလက်မှာဦး20နဲ့စမီးမှာ9ဦးပလက်ဝမှာ9ဦးစုစုပေါင်း162ဦးစီပင်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ21ရာစုပင်လုံညီလာခံပြီးတဲ့နောက်ပိုင်းကချင်ပြည်နယ်အတွင်းမှာမြမတက်မတော်နဲ့ KO ကချင်လူလိုက်ရဲ့တက်မတော်တို့အကြားတိုက်ပွဲတွေဇက်တိုက်ဆူသလိုဖြစ်ပွားလာခဲ့ပါတယ်။ကချင်ပြည်နယ်အတွင်းထူးဆစ်ဆင်မှုတွေကိုရပ်တန့်ဖို့အတွက်ကချင်ပြည်သူတွေကနေလူထုဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့အမီကနေစူးစီးထားပြီးတော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်ရှင်။
စစ်ပွဲတွေဖြစ်ပြီးဆိုတာနဲ့ဗီဒူတွေဒါဒုက္ခရောက်ရတဲ့အတွက်နှစ်ဖက်သက်သွေအနေနဲ့နားလည်မှုရယူပြီးတော့ဖြေကျွတ်မှုတွေပြုလုပ်တင်တယ်လို့လူသူဆန္ဒဖော်ထုတ်ပွဲခန်းနာကိုတက်ရောက်ခဲ့တဲ့မြစ်ကြီးနားဒေသခံကိုစွတ်တွယ်အောင်ကခုလိုပြောပါတယ
်။စစ်ဆိုတာဘယ်စစ်မှကောင်းပါဘူးနော်။စစ်ဖြစ်တကယ်နဲ့နာတာကကျွန်တော်ဗီဒူတွေပဲ။အဲ့တော့နှစ်ဖက်စလုံးမှာတိမ်မာမှုကိုရှော့ချမှတကယ်ကိုနိုင်ငံရေးတဲ့နဲ့ဖြေရှင်းမှတာကျွန်တော်ငင်းချက်မှဖြစ်တဲ့ဆိုတဲ့အကြောင်းကျွန်တော်မြင်မိပါတယ်
ဝိုင်းမော်မြို့နယ်ဝါချောင်ဒေသခံမျိုးသမီးသူကလည်းစစ်ပွဲကိုမလိုလားဘူးလို့ဆိုပါတယ
်ဒီစစ်ပွဲဖြစ်တာမကြိုက်လို့ဒီတိုင်းရင်းသားတွေကိုတိုက်ပွဲတွေတလို့အမျိုးမျိုးနဲ့ပြစ်ခတ်တော့အဲ့ဒါမကြိုက်ဘူ
းမြန်မာနိုင်ငံတိုင်းရင်းသားဒေသအသီးသီးမှာဖြစ်ပွားနေတဲ့လက်နက်ကန်ပြစ်ပခတွေနဲ့လူမှုရေးဆိုးကျိုးပြဿနာတွေဟာညှပ်ဖြင်းတဲ့အုပ်ချုပ်ရေးစနစ်ကနေဖြစ်ပွားလာတယ်လို့လူထုဆန္ဒထုတ်ပေါ်ခြင်းခန္ဓာဖြစ်မြောက်ရေးကော်မတီဝင်သူဖြစ်တဲ့ကိုစတီဗင်နော်အောင်ကပြောပါတယ
်တဘောဝတရားသာသာသူ့ပြုတုံးဆွဲခြင်းအကြီးစားစီမံကိန်းကိုအကောင့်အခြေပေါ်ချင်တာအားလုံးစီးစနစ်ကြတဲ့မဟုတ်သေးဘူးစစ်အောက်ကြောင့်ကျွန်တော်တို့ရဲ့မလူလားအပ်တဲ့လက်လက်ကပ်ပြီးသူသာပြဿနာလူမှုရေးစုစုပြဿနာဒီနေ့လိုဖြစ်တဲ့မူရေးဆင်းဝါးကအစစစ်ချုပ်ပြဿနာတဘာဝပေါင်းခြင်းပြစီမှုပြဿနာဒီမြောက်များစွာဖြစ်လာတာဒါမြန်ချင်းတဲ့ဘူချင်းချုံလို့ဆိုကြောင့်ဖြစ်တယ်ဆိုတာကျွန်တော်တို့ပြည်လာသိရတယ်
ကချင်ဒေသတွင်မြမတောက်မတော်ကနေထိုးစစ်ဆင်မှုကိုရပ်ဆိုင်းဖို့လူထုဆန္ဒထုတ်ပေါ်ခြင်းစုတောင်းခြင်းခန္ဓာကိုမြစ်ကြီးနှမ်းမြို့တနိုင်းမြို့နဲ့ရန်ကုန်မြို့တွေမှာလည်းတပြိုင်တည်းကျင်းပခဲ့ကြပါတယ
်။ဆက်ပြီးတော့ကယားပြည်နယ်လွိုက်ကော်မြို့မှာတိုင်းရင်းသားမီဒီယာသတင်းဌာနအများစုပါဝင်တဲ့နိုင်ငံတကာမြန်မာသတင်း BNN အဖွဲ့ဝင်တွေ24ချိန်မြောက်အစည်းအဝေးမှာတိုင်းရင်းသားမီဒီယာဖွံ့ဖြိုးတိုးတက်ဖို့အတွက်သတင်းပညာသင်တန်းကျောင်း Journalism School တည်ဆောက်ဖို့အတွက်သဘောတူညီမှုရရှိခဲ့ကြပါတယ်။ဒီကြောင့်တော့ဆိုင်းမွန်းကနေစူးစီးထားပါတယ်ရှင
်စက်တင်ဘာ29ရက်နေ့ကနေ29ရက်နေ့ထိ3ရက်တာကျင်းပခဲ့တဲ့နိုင်ငံတကာမြန်မာတတင်းပြည်နယ်အစည်းအဝေးကနေတိုင်းရင်းသားမီဒီယာကြောင်းဖွင့်ဖို့သဘောတူညီခဲ့တာပါလက်တွေ့အကောင့်ထဲဖော်နိုင်ဖို့အတွက်နိုင်ငံတကာမြန်မာတတင်း PNI ရဲ့ပုတ်အဖွဲ့ဝင်တက်လက်ဖြစ်မွန်တတင်း agency editor ချုပ်လည်းဖြစ်တဲ့နိုင်ငံဆော့မွန်ကခုလိုပြောပါတယ်
အဓိကတော့ဒီတိုင်းနာတတင်းတော်များရဲ့အကြောင်းပေါ့နော်ဒီ journalism school ကြတော့ဒီတိုင်းနာ data တနေရတဲ့အမှာကျွန်တော်တို့ခြေစိုက်မှာဖြစ်
ဒီမိုကရေစီအရေးတိုင်းရင်းသားတန်းတူရေးမာမီဒီယာလမ်းမပေါ်တို့ဦးတည်လျှောက်လန်းစဉ်စီးပွားရေးမီဒီယာစနစ်အဖြစ်ဦးတည်ရေးစတာတွေအပါအဝင်တိုင်းရင်းသားမီဒီယာကြောင်းတည်ဆောက်ဖို့ပါတဘောတူညီခဲ့တာပါကျောင်းဖွင့်ဖို့ဆိုတာတမန်ကရှံကမဟုတ်ပဲပြည်သူတွေအားကိုးရတဲ့မီဒီယာကြောင်းဖြစ်ဖို့လိုတယ်လို့ဟင်းတာတင်းဌာနအက်ဒီတာချုပ်နိုင်အောင်ကော်ရော့ကပြောပါတယ်
တမန်ကရှံကကျောင်းဒီမျိုးလည်းမဖြစ်စေချင်ဘူး institution တစ်ခုပေါ့နော်ဒီ channelism ပညာရနဲ့ပတ်သက်လို့ဒီနေရာပေးဆွမ်းနိုင်မယ်ဆိုတော့ပြည်သူကအဲ့လိုမျိုးယုံကြည်ချက်ရှိအောင်လုပ်ပေးနိုင်တဲ့ကျောင်းဖြစ်စေချင်တယ်
လက်ရှိတွားနေတဲ့အနေအထားအရတိုင်းရင်းသားမီဒီယာကြောင်းဖွင့်ဖို့ထက်တိုင်းရင်းသားမီဒီယာစင်တာဖွင့်ရင်ပိုပြီးတင့်လျော်တယ်လို့ကရီနီပြည်နယ်အခြေစိုက်ကန္တာရရီတိုင်းတင်းကြံရဲ့စီမံခန့်ခွဲရေးအက်ဒီတာမကရာထဲကပြောပါတယ်
ကျောင်းထက်စင်တာလိုမျိုးဖြစ်စေချင်တယ်စင်တာလို့ပြောလိုက်ရင်အဲစင်တာအောက်မှာကျောင်းလုပ်လို့ရမယ်စာချစ်တိုင်တွေလုပ်လို့ရမယ်ထရင်နီတွေလုပ်လို့ရမယ်ဆရာဖြည့်တင်တန်းကျောင်းတွေလုပ်လို့ရမယ်
နိုင်ငံတကာမြန်မာတင်ပြည်နယ်ဖွဲ့ဝင်ဟာတိုင်းရင်းသားတင်ဌာနအများစုတွေဖြစ်ကြတဲ့တင်ဌာန73ဖွဲ့ပါဝင်ဖွဲ့စည်းထားပါတယ
်အခုဆက်ပြီးတင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ဝါပီသွေးစည်းညီညွတ်ရေးတပ်မတော် UWSA ဟာစစ်တီအင်အား600ကျော်နဲ့၎င်းတို့ရဲ့မဟာမိတ်ဖြစ်တဲ့မိုင်းလာတပ်ဖွဲ့ရဲ့စခန်းကြီး3ခုကိုသိမ်းပိုက်ခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။အပတ်စဉ်တင်ဆက်နေကြတရင်သတင်းလွာကနာကိုနားဆင်ခဲ့ကြရတာပါ။အခုဒီခါမှာတော့ဒီတစ်ပတ်စနေနေ့ညတိုင်းရိုက်နေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
NLD အစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းမှာခုကြုံရတဲ့မြန်မာငွေတန်ဖိုးကျဆင်းမှုငွေကြေးဖောင်းပွားမှုတွေဖြစ်လာတာကြောင့်စီးပွားရေးဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းပြောဆိုသံတွေဝေဖန်သံတွေကြားလာပါတယ်။အစိုးရအသစ်ရဲ့စီးပွားရေးမူဝါဒနဲ့အစိုးရအသစ်လက်ထက်စီးပွားရေးဖွံ့ဖြိုးမှုအခြေအနေတွေနဲ့ပတ်သက်ပြီးလာမယ့်စနေညပိုင်းဒိုင်းအလီလိုင်းအစည်းအဝေးမှာဆွေးနွေးသွားကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်။VOA ကဓာတ်ရိုက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာဓာတ်ရိုက်ခေါ်ယူနိုင်မှာဖြစ်ပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတဲ့အကြောင်းအရာမိ мян လူတာတွေကိုကြိုတင်ရေးသားပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကတဆင့်လည်းရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိ мян လူတဲ့သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
တော်တာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်မီအချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်။ VOA မြန်မာပိုင်းအတန်လွင့်စီစဉ်တွေကိုဒီနေ့ကို6ကျင်းထုတ်လွှင့်ပေးနေပါတယ်။အခုညပိုင်း9:00ကနေ10:00အထိတနအီစာအစီအစဉ်ကိုတော့ line meter 24 25နဲ့32တို့ကနေဖန်ယူနာဆင်နိုင်ပါတယ်။အခုထုတ်လွှင့်နေတဲ့ radio အစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင်။VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနေပါပြီ။အင်တာနက်စာမျက်နှာ website ကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။ VOA ကနေကြာတာရင်းနဲ့ညပိုင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်ဆိုးဝင်းကကြီးညာပေးပါမယ်ရှင်။
မက်သျူဟာရီကိန်းမုန်တိုင်းဟာဘာဟားမားကျွန်းစုကိုအခုဝင်ရောက်တိုက်ခတ်နေပြီးတော့ဒီကနေ့ညပိုင်းမှာအမေရိကန်ပြည်ထောင်စုကုန်းတွင်းပိုင်းကိုဝင်ရောက်နိုင်ပွဲရှိပါတယ်။မက်သျူမုန်တိုင်းဟာအဆင့်၄အထိပြင်းအားကောင်းလာပြီးတော့တနာရီမိုင်120ကျော်နဲ့အမေရိကန်ပြည်ထောင်စုအရှေ့ဘက်ကမ်းခြေဖလော်ရီဒါပြည်နယ်ကိုဒီနေ့ညနေပိုင်းမှာဝင်ရောက်တိုက်ခိုက်မယ်လို့ခန့်မှန်းထားပါတယ်။ဖလော်ရီဒါပြည်နယ်မှာနေထိုင်ကြသူတွေနဲ့အတူအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေဟာကြိုတင်ကာကွယ်ရေးအတွက်ပြင်ဆင်နေကြပါပြီ။ဒါကြောင့်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကဒီလိုသေရှင်ရေးတမျှအနေရများတဲ့ဒီနေ့မျိုးမှာဘေးလွေရာကိုအခုချက်ချင်းတိမ်းရှောင်ကြဖို့အတွက်မကြခင်ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဆော်ဩလိုက်ပါတယ်။ Florida ပြည်နယ်ကမ်းခြေတကျောမှာနေကြတဲ့လူဦးရေနှစ်သန်းခွဲနီးပါးအနေနဲ့ကိုယ်ဆုံးဖြတ်ချက်နဲ့ကိုဒါမှမဟုတ်လဲမရှိမနေရညွှန်ကြားချက်နဲ့ပဲဖြစ်ဖြစ်ဘေးလွေရာကိုတိမ်းရှောင်ကြဖို့တတိပေးထားပါတယ်။ Haiti နိုင်ငံမှာတော့ဟာရီကိန်းမုန်တိုင်းမက်သျူဟာရီကိန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လာမယ့်တနင်္ဂနွေနေ့မှာကျင်းပဖို့ပြင်ဆင်ထားတဲ့ရွေးကောက်ပွဲကိုဖျက်သိမ်းလိုက်တယ်လို့ဟေတီအာဏာပိုင်တွေကဗုဒ္ဓဟူးနေ့ကကြေညာထားပါတယ်။မက်သျူဟာရီကိန်းမုန်တိုင်းကြောင့်ဟေတီနိုင်ငံကရွာတွေတော်များများပျက်စီးပြီးလူတွေသိမ်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။မကြာခင်တာဝန်သက်တမ်းကုံဆုံးတော့မယ်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းရဲ့နေရာမှာနောက်တက်လာမယ့်တွင်းရေးမှုချုပ်တိဘသူဖြစ်မယ်ဆိုတာအခုလောလောဆယ်တရားဝင်မဲခွဲမဆုံးဖြတ်ရသေးပေမဲ့လို့လုံခြုံရေးကောင်စီမှာတော့ပေါ်တူဂီနိုင်ငံဝန်ကြီးချုပ်ဟောင်းအန်တိုနီယိုဂူတဲရက်စ်ကိုရွေးချယ်ထားပါတယ်ကုလသမဂ္ဂဆိုင်ရာရုရှားအမြဲတမ်းကိုယ်စားလှယ်တာမကြီးဖီဒယ်လီရှော့ကင်းကအဖွဲ့ဝင်နိုင်ငံတွေကြား6ချိန်သဘောထားကောက်ယူခဲ့ပြီးတဲ့နောက်လုံခြုံရေးကောင်စီကထောက်ခံတဲ့တွင်းရေးမှုချုပ်တိဟာအန်တိုနီယိုဂူတဲရက်စ်ဖြစ်ပြီးတော့ဒီကနေ့မကြာခင်မဲခွဲမယ်လို့ပြောဆိုထားပါတယ်လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကြားဗုဒ္ဓဟူးနေ့ကသဘောထားကောက်ယူရမှာဝါရင်နိုင်ငံရေးသမားလည်းဖြစ်တန်တမန်တဦးလည်းဖြစ်သူမစ္စတာဂူတဲရက်စ်ကိုအများစုကထောက်ခံခဲ့ကြပါတယ်ရှင်
။သတင်းချင်းချုပ်ကိုဒေါခင်ဆိုးဝင်းကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ရှားဖောင်ဖြစ်ပြီးအင်ဂျင်နီယာကတော့ Sidvek Franklin ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမနက်6နာရီနေ့9နာရီထိ line meter 24 40 48 50ပြင် line meter 190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.